Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်မေလရှိရတနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို light meter 24.50 နဲ့ light meter 190ပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
ကျွန်တော်ကတော့တာညူပါဒီနေ့မနေ့ကြီးညာပြီးမဲ့သတင်းတွေထဲမှာတော့ဒီယူကရိန်းနိုင်ငံဘတ်မြူဒေတာအနောက်ချမ်းနဲ့နောက်မြောက်ပိုင်းမှာရှိတဲ့ဒေတာနှစ်ခုထက်မနည်းကိုရုရှားကသိမ်းယူခဲ့ရဆိုပြီးတော့ရုရှားဘက်ကထုတ်ပါတယ်။နောက်အမေရိကန်ပြည်တော်စုမှာဖရက်ဆူရကချေယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်ကိုတိုးပေးဖို့သဘောတူညီချက်မရလာဘူးဆိုလို့ရှိရင်အမေရိကန်ပြည်တော်စုရောကမ္ဘာစီးပွားရေးအတွက်ပါဒီစီးပွားရေးနဲ့ဗန်ဒိုင်းဆိုင်ရာကတ်ဆိုးကြီးတည်းကကြုံရနိုင်တယ်ဆိုပြီးတော့အမေရိကန်ဗန်ဒိုင်းဝန်ကြီးကသတိပေးပါတယ်။စားတဲ့ဒီသတင်းတွေကိုဥတီမောင်တန်းနဲ့အတူကြီးညာပြီးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုသားညုံကြီးဒီကနေ့မကြခင်ကြားကြရတော့မယ်သတင်းဆောင်ပါတဲ့အစီအစဉ်တွေထဲမှာဆိုရင်တော့
အွန်လိုင်းမှာငွေကြီးလေရဲလုပ်ငန်းတွေကိုခိုင်းစီချင်းခံထားရတဲ့အင်ဒိုနီးရှား20ရောက်ဟာဒေလာ6ရက်နေ့တွေ
အခုကြားခဲ့ရတာကတော့မြန်မာထိုင်းနဲ့ဆက်ရောက်အင်ဒိုနီးရှားနိုင်ငံသား20ရဲ့သတင်းဖြစ်ပါတယ်အပြည့်စုံကိုသတင်းတွေအပြည့်ဒီမိုကရေစီဆွေးနွေးကမှတိုင်မီမှာကြားရမှာဖြစ်ပါတယ်ဒုတိယပိုင်းနာယူကမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တို့တင်ပြပေးကြပါဦးမယ
်ယူကရိန်းနိုင်ငံဘတ်မြူဒေတာအနောက်ချမ်းနဲ့နောက်မြောက်ပိုင်းဒေတာကဒေတာနှစ်ခုထက်မနည်းရုရှားတပ်ကသိမ်းပိုက်ယူနိုင်တဲ့ကဲဆိုပြီးတော့ရုရှားကာကွယ်ရေးဌာနပြောခွင့်ရသူကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်အသေးစိတ်ကတော့ပြောဆိုတာမရှိပါဘူးရုရှားတပ်တွေဟာလွန်ခဲ့တဲ့24နှစ်အတွင်းမှာပင်လယ်နဲ့အပေါ်ကယူကရိန်းအဝေးဒိန်း drone 22စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းပိုင်ရဲ့အတွက်မှာလည်းနောက်ထပ် drone 10စင်းကိုရုရှားတပ်ကဖျက်ချနိုင်ခဲ့တယ်လို့ရုရှားပြောခွင့်ရသူကဆိုပါတယ်ဒီထုတ်ပြန်ချက်ပေါ်မှာလည်းတိကျတည်ပြီလို့တော့မရသေးပါဘူးတချိန်ထဲမှာတော့ရုရှားတပ်တွေဟာ Bakhmut ဒေသမှာ Phosphorus ဒီမီးစုံဓာတ်တွေအသုံးပြုတယ်ဆိုပြီးတော့ယူကရိန်းထူးတပ်ဖွဲ့ကစနေနေ့တုန်းကဆွဆွဲထားပါတယ်သူထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းထဲမှာတော့မြို့ပေါ်ကိုကျလာတဲ့ KN တွေကနေပြီးတော့စမ်းကြတဲ့အဖြူအောင်မီးပန်းတွေမြင်နေရပါတယ်ဒီဗီဒီယိုနဲ့ပတ်သက်လို့တိကျအတည်ပြုချက်တွေသတင်းချက်လက်တွေမသိရသေးပါဘူး။နိုင်ငံတကာဥပဒေတွေမှာတော့အရက်သားတွေနေထိုင်တဲ့ဒီအရက်သားတွေစုစုစည်းရှိနေတဲ့နေရာတွေမှာအဖြူအောင်မီးစုံတက်ဒါမှမဟုတ်မီးလောင်ကျွမ်းစီတဲ့လက်နက်တွေအသုံးပြုမှုကိုကန့်သတ်ထားပါတယ်။ရုရှားတပ်ဘက်ကတော့ဒါကိုတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့အရင်တုန်းကတော့အခုလိုပဲဒီရုရှားကမီးစုံပါတဲ့လက်နက်ကိန်းအသုံးပြုတယ်ဆိုတော့ယူကရိန်းရဲ့ဆွဆွဲချက်တွေကိုတော့ညှဉ်းဆန့်ခဲ့ပူပါတယ်ခင်ဗျာ
။မကြာမီတုန်းကအီရန်ကဖမ်းဆီးလိုက်တဲ့ယင်းနန်ဒင်သေမောနစီယာဟော်မစ်ရေလကြကအဓိကစိတ်ကမ်းမြို့တစ်မြို့မှာကြောက်ချထားတာကိုဂျိုဒူးကနေရိုက်တဲ့တပ်ပုံတွေအရတွေ့ရပါတယ်။အီရန်တိုင်းကဟော်မိုကန်ပြည်နယ်ကစိတ်ကမ်းရေတပ်အခြေစိုက်စခန်းနီးဘန်ဒါအပတ်ရဲ့တောင်ဘက်မှာကြောက်ချရထားတာကိုအီဘီသတင်းဌာနကစစ်စစ်ကြည့်ရှုခဲ့တဲ့တပ်ပုံတွေမှာစနေနေ့ကတွေ့ရတာပါ။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အနောက်နိုင်ငံတွေနဲ့အီရန်နိုင်ငံအကြားတင်းမာမှုကြီးထွားလာနေတဲ့အချိန်မှာအခုလိုယင်းနဲ့တင်သင်းမောနစီကိုဖမ်းဆီးလိုက်တဲ့ဖြစ်ရပ်ကဖြစ်လာခဲ့တာဖြစ်ပါတယ်။အရင်တုန်းကတော့အနောက်နိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းတဲ့အခါမှာအဒီလိုသိမ်းဆီးလိုက်တဲ့သင်းမောတွေကိုအပေးယူလုပ်စရာဖြစ်အီရန်ကအတုံးသုံးချတတ်ပါတယ်။အခုဖမ်းဆီးလိုက်တဲ့သင်းမောနစီမှာတစည်းကမာရှယ်ဂျွန်းအလန်တင်ထားပြီး American Swine Company Chevron Corporation အတွက်ကူဝိတ်နိုင်ငံကနေယင်းနဲ့သိမ်းတွေကိုသယ်လာတဲ့သင်းမောဖြစ်ပြီး AB 29နေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။မြို့ပြအမိရှိနောက်တစ်စည်းကတော့ပနားမနိုင်ငံအလံတင်ထားပြီး UAE နိုင်ငံဒူဘိုင်းကနေ UAE နိုင်ငံရဲ့အရှေ့ဘက်ကန်ဖူဂျာရာမြို့ကိုအသွားမှာအီရန်ဒေါ်လာရဲ့အဆောင်တက်တွေကဖမ်းဆီးလိုက်တာပါ။လွန်ခဲ့တဲ့တနေ့လုံးကတော့အီရန်ဂျီနန်တွေကိုတင်ဆောင်လာတဲ့စင်ကာပူမှာကြောက်ချထားရကပျောက်သွားခဲ့မှုပါတဲ့။ဆူရက်စ်ရာဂျန်သေမောကိုအမေရိကန်အာဏာပိုင်တွေရဲ့အမိန့်အရဖမ်းဆီးလိုက်တယ်လို့ Financial Times ကလည်းရေးခဲ့တယ်လို့ရေချောင်းသွားလာမှုထောက်လှမ်းရေးလုပ်ငန်းတွေလုပ်တဲ့ပုဂ္ဂလိကအဖွဲ့ Embry ကလည်းပြောပါတယ်။အခုလိုအီရန်ကဖမ်းဆီးထားတာတွေကအရင်တုန်းကဖြစ်ရတွေနဲ့ဆက်ဆက်နေပုံရပြီမဲ့အီရန်ကတော့တိတိကျကျဖော်ပြမထားတဲ့တရားရုံးတရုံးရဲ့အမိန့်အရနီယိုဗီသင်းမော့ကိုဖမ်းလိုက်တာဖြစ်တယ်လို့ဆိုပါရခင်ဗျာ
စီးရီးယားနိုင်ငံကိုအဖွဲ့ဝင်ဖြစ်နေပြန်ပြီးတော့လက်ခံဖို့ RF အဖွဲ့ချုပ်ကအခုတနင်္ဂနွေနေ့မှာသဘောတူဆုံးဖြတ်လိုက်ကြပါတယ် RF အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်ကနေပြီးတော့စီးရီးယားကို12နှစ်ကြာရပ်ဆိုင်ထားတာဖြစ်ပြီးတော့အခုနောက်ဆုံးဆုံးဖြတ်ချက်ကြောင့်ဒေသတွင်းမှာအပေကံဖြစ်နေတဲ့စီးရီးယားသမ္မတဘာရှားအာဆတ်ကိုနေရာပြန်ပေးလိုက်တဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်လာပါတယ်ကတ္တနိုင်ငံလိုမျိုး RF အဖွဲ့ချုပ်အတွက်မှာဩဇာကြီးတဲ့နိုင်ငံတချို့ကတော့စီးရီးယားကိုပြန်လက်ခံဖို့ကန့်ကွက်ထားပေမဲ့အခုဒီတနင်္ဂနွေနေ့အစည်းအဝေးကိုတော့သူ့ရဲ့နိုင်ငံရေးဝန်ကြီးကိုဆေးလွှတ်ခဲ့တာမျိုးမရှိပါဘူး ကယ်ရိုမြို့မှာကျင်းပတဲ့အဲ့ဒီအစည်းအဝေးကိုတော့အရက်အဖွဲ့ချုပ်အဖွဲ့ဝင်22နိုင်ငံတဲက73နိုင်ငံကပဲသူတို့ရဲ့နိုင်ငံကြေးဝန်ကြီးတွေကိုဆေလွှတ်ခဲ့ပါတယ်ပုံမှန်အဖြစ်ဆိုရင်တော့ RF အဖွဲ့ချုပ်တွေမှာဆုံးဖြတ်ချက်တွေကိုအားလုံးသဘောတူချမှတ်လို့ရှိပေမဲ့တခါတရံမှာတော့အများဆန္ဒမဲခွဲပြီးတော့ဆုံးဖြတ်တာမျိုးလည်းရှိပါတယ်။ Syria နိုင်ငံနဲ့ပတ်သက်လို့တော့ RF နိုင်ငံတွေအကြားမှာအားလုံးသဘောတူညီမှုဆိုတာမျိုးမရှိသေးပါဘူး။ Syria ကို RF အဖွဲ့ချုပ်ကပြန်လည်ခံမယ်ဆိုတဲ့ဆုံးဖြတ်ချက်ထဲမှာပဲ Syria ပြည်ပခကိုကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်2254အတိုင်းနိုင်ငံအရေးဖြည်းဖြည်းချင်းအပြည့်ထုတ်နိုင်ဖို့အတွက်အရက်ဒီ RF အစိုးရတွေကဆက်ပြီးတော့ဆွေးနွေးသွားကြမယ်ဆိုတာကိုလည်းထည့်သွင်းအတည်ပြုထားပါတယ်။ဒီမတက်ခင်ကတော့ဆီးရီးယားကိုအရက်အဖွဲ့ချုပ်ထဲပြန်လက်ခံမဲ့လမ်းပြမြေပုံတက်ကူဒီသာတွင်းထိတ်တန်းတန်တမန်တွေဂျော်ဒန်နိုင်ငံမှာစုဝေးပြီးတော့ဆွေးနွေးခဲ့ကြပါသေးတယ်။လာမယ့်မေလ19ရက်နေ့မှာတော့အရက်အဖွဲ့ချုပ်ရဲ့ထိပ်သီးညီလာခံကိုဆော်ဒီအာရဗီယာနိုင်ငံမှာကျင်းပဖို့ရှိနေပါတယ်ခင်ဗျာ
။ယေမန်လူမျိုးနေရာကျော်ဟာဆူဒါန်နိုင်ငံစိတ်ကန်းကနေဆော်ဒီအာရဗီယာနိုင်ငံဂျာဒါစိတ်ကန်းမြို့ကိုတင်းငွေတွေနဲ့ကဆိုက်ရောက်လာကြပါတယ်။သူတို့ဟာပင်လယ်ရေကြောင်းလိုက်ရဆူဒါန်ကနေဆော်ဒီအာရဗီယာနိုင်ငံကိုပို့ဆောင်ပေးခဲ့ရမှာနောက်ဆုံးရောက်ရှိလာကြသူတွေပါ။ဆူဒါန်နိုင်ငံတွင်စစ်တပ်နှင့်ပြည်သူစစ်အကြတိုက်ပွဲတွေကနေလူပေါင်း 8,000 လောက်နေနေကိုဆော်ဒီအာရေဗျနိုင်ငံကခေါ်ထုတ်ပေးခဲ့ပြီးဖြစ်ပါတယ်။သူတို့ဟာယေမန်ကိုစင်းလုံးကနေရင်းနဲ့ဆက်လက်ထွက်ခွာသွားကြတယ်လို့ဆော်ဒီတာဝန်ရှိသူတွေကပြောပါတယ်။အဓိကအားဖြင့်တော့နိုင်ငံသားသားတွေကိုဆူဒါန်နိုင်ငံကနေထုတ်ပေးနေတာဖြစ်ပါတယ်။အခြားနိုင်ငံတစ်ခုရဲ့နိုင်ငံသားလည်းရရှိထားတဲ့ဆူဒါန်နိုင်ငံသားတွေ NGO တွေမှာအလုပ်လုပ်နေတဲ့ဆူဒါန်နိုင်ငံသားတွေနဲ့ဆော်ဒီမှာနေထိုင်ခွင့်လက်မှတ်ရပြီးဆူဒါန်နိုင်ငံသားတွေကိုလည်းခေါ်ထုတ်တဲ့အထက်မှာပါဝင်ကြပါတယ်။မျိုးတော်ခါတွန်နဲ့တခြားမျိုးတွေကနေဆူဒါန်နိုင်ငံသားတွေဟာတောင်းချီထွက်ပြေးနေကြရတာပါဆူဒါန်နိုင်ငံမှာရှိတဲ့ဆေးရုံ၃ပုံ၂ပုံကျော်ကိုပိတ်ထားပြီးတိုက်ခိုက်နေကြသူတွေကလည်းပစ္စည်းတွေရှားပါလာတဲ့အတိုင်းလူရက်နေကြပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24kHz 12.13kHz 13.5 kHz 15.5 kHz 19.5 kHz 15.5 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 kHz 15.
view American တန်ရဲ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါရခင်ဗျာ American ပြည်တော်စုမှာ Federal အစိုးရကခြေယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်ကိုတိုးဝေဖို့တမရဂျူးပိုင်နဲ့အစိုးရနဲ့ American လွှတ်တော်ကြားမှာသဘောတူညီမှုမရဘူးဆိုရင်တော့ American ပြည်တော်စုနဲ့ကမ္ဘာစီးပွားရေးအတွက်စီးပွားရေးနဲ့ဗန်ဒိုင်းဆိုင်ရာကတ်ဆိုးကြီးတက်ကိုကြုံရနိုင်တယ်ဆိုပြီးတော့ American ဗန်ဒိုင်းဝန်ကြီး Janet Yellen ကသတိပေးပါတယ် American အစိုးရအတွက်အသုံးစရိတ်တွေဟာလာမယ့်ဂျွန်လအစောပိုင်းမှာပြတ်တောက်သွားနိုင်တယ်လို့ဗန်ဒိုင်းဝန်ကြီး Yellen က ABC သတင်းဌာနနဲ့မေးမြန်းခန်းအတွက်မှဖြေဆွပါတယ်American အစိုးရအနေနဲ့ခြေယူနိုင်တဲ့ပမာဏသတ်မှတ်ချက် American Dollar 31.4 Trillion ဟာပြီးခဲ့တဲ့ဇန်နဝါရီလထဲမှာသတ်မှတ်ပမာဏပြည့်သွားပြီးတဲ့နောက်ပိုင်းကျွေးမီတွေကိုပေးနိုင်မှုအတွက် American ဗန်ဒိုင်းဌာနအနေနဲ့အစွမ်းကုန်စွမ်းဆောင်ကြိုးပမ်းခဲ့ပေမဲ့သူတို့လုံနိုင်စွမ်းကဒါအကုန်ပါပဲလို့ဗန်ဒိုင်းဝန်ကြီးယလင်းကပြောပါတယ်အစိုးရအသုံးစရိတ်တွေမပေးနိုင်တော့တဲ့ရက်မကြာခင်ရောက်လာတော့မယ်ဆိုပြီးတော့ဗန်ဒိုင်းဝန်ကြီးကသတိပေးပါတယ်ဒီအချက်တဲကြီးကိုကြော်လာနိုင်ဖို့ဆွေးနွေးဖို့အတွက်သမ္မတဘိုင်ဒန်ကတော့အင်္ဂါနေ့မှာလွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေကိုအေးပြီးတော့ကိုဖိတ်ကြားထားပါတယ်အကန့်အသတ်ချွင်းချက်မထားဘဲနဲ့အစိုးရချေယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်ကိုတိုးပြီးဖို့သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားတာပါလူမှုရေးအစီအစဉ်တွေနဲ့ဥရိယာတီထိန်းချုပ်ရေးဆိုင်ရာအစိုးရရဲ့အသုံးစရိတ်တွေကိုဖြတ်တောက်ရမယ်ဆိုတဲ့သတ်မှတ်ချက်ထားပြီးတော့အစိုးရကြွေးမိယူနိုင်တဲ့ပမာဏကိုတစ်နှစ်တာတိုးမြှင့်ဒီလွှတ်တော်ကအောက်လွှတ်တော်ကနေပြီးတော့အတည်ပြုပေးခဲ့ပါတယ်ဒါပေမဲ့လည်းဒါကိုအမေရိကန်စိုးရနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကတော့ကန့်ကွက်ထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာလာဒါမျိုးဒေါင်းလင်းလမ်းမှာကျင်းပတဲ့နန်တက်နေလဆာစားပွဲကိုတက်ရောက်ခဲ့ပြီးဗြိတိရှ်နိုင်ဝင်ကြီးချုပ်နဲ့သူ့ဇနီးအက်ရှာဒါမာတီတို့ကိုတွေ့ဆုံခဲ့ပါတယ်အမေရိကန်သမ္မတခရော်နဲ့အတူသူ့မြေမဖီနီဂန်ဘိုင်ဒန်နဲ့အတူပါသွားပြီးဧည့်သည်တွေနဲ့စကားစမီပြောဆိုခဲ့ကြပါတယ်ဧည့်သည်ဖြစ်ဖိတ်ကြားခံထားသူအများစုကရရွာအတိုက်ဝင်းရဲ့သူရဲကောင်းတွေယူကရိန်းပြည်သားစုတွေနဲ့လူငယ်အုပ်စုတွေဖြစ်တယ်လို့ပြည်ထောင်စုကပြောပါတယ်ချားစ်ပင်ရဲ့နန်တက်ပွဲကိုဂုဏ်ပြုတဲ့အနေနဲ့ပြည်ထိုင်နိုင်ငံတလော့လန်းတွေပေါ်မှာပွဲမျိုးမျိုးဆင်နွှဲနေကြတယ်လို့ပြောပွဲစားတွေလည်းထွက်နေကြပါတယ်။အခုလိုရက်ရွာအတိုက်ဝင်းအတွင်းအထူးတကားတွေ့ဆုံနေလဲစားစားကြတာဟာဗြိတိရှ်ယူရာဖြစ်ပါတယ်။ဒီလိုနေလဲစားစားပွဲတွေကိုတော့ဘင်ချားစတန်မီဗျာကမလာတို့တက်ရောက်တာတော့မရှိပါဘူး။သူတို့အစားဘရင်ရဲ့မွေးချင်းပေါ်ပေါ်တွေဖြစ်ကြတဲ့အေဒင်ဘာရာမျိုးစားအက်ဒဝတ်နဲ့မင်းသမီးအန်နိုဟာသူတို့ကျင်းရတော်တွေနဲ့အတူနေလဲစားစားပွဲတွေကိုတက်ရောက်ကြပါတယ်။ဒင်းဂရီနိညတုံးကတော့ဝန်ဆောင်ရဲတိုက်မှာဖြောပြေးပွဲရှိခဲ့ပြီးကတီပယ်ရီ၊လီယိုနယ်ရီချီနဲ့1969ခုနှစ်တွေအတွင်းက Take That the DY တို့ကဖြောပြခဲ့ကြပါတယ်။ဝီလျံမင်းသားကလည်းမိန့်ခွန်းစကားပြောကြားခဲ့ပါတယ်။
ပင်လယ်ပင်လယ်ော်ထဲမှာဖြစ်ထွန်းနေတဲ့ cyclone mucha အပူပိုင်းမုန်တိုင်းဟာမေလ13ရက်နေ့ညနေပိုင်းနဲ့မေလ14ရက်နေ့နေ့လယ်ပိုင်းအကြားမှာပြင်းထန်တဲ့မုန်တိုင်းတစ်ခုဖြစ်နေမြန်မာကမ်းရိုးတန်းကိုဝန်းရောက်နိုင်တယ်ဆိုပြီးတော့အိန္ဒိယမိုးလေဝသဌာနကမေလ9ရက်နေ့မှာခန့်မှန်းချက်ထုတ်ပါတယ်။ပင်လယ်ပင်လယ်ော်အရှေ့တောင်ပိုင်းမှာဖြစ်ထွန်းနေတဲ့အပူပိုင်းမုန်တိုင်းကြောင့်မေလ8ရက်နေ့မေလ12ရက်နေ့တွေမှာတော့အက်ဒမန်နဲ့နီကိုဘာကျွန်းတွေမှာမိုးသည်ထန်ပြီးတော့ဒီအပူပိုင်းမုန်တိုင်းငယ်ဟာမကြာခင်မှာ cyclone မုန်တိုင်းတစ်ခုဖြစ်နေအားကောင်းလာနိုင်တယ်ဆိုပြီးတော့IMD အိန္ဒိယမိုးလေဝသဌာနကသတိပေးပါရယ်မုန်တိုင်းဟာမြောက်ပိုင်းကိုဥတီနေပြီးတော့အိန္ဒိယနိုင်ငံထက်ဒီမြန်မာနိုင်ငံဘက်ချမ်းတဲ့ကိုမုန်တိုင်းကုန်းတွင်းဝင်နိုင်တယ်ဆိုပြီးတော့ခန့်မှန်းထားပါရယ်ဒါမှမဟုတ်လေချောင်းပြောင်းလဲသွားနိုင်တယ်လို့လည်းတွက်ဆထားပါရယ်ကန်ယူဒါမှာရှိတဲ့အိန္ဒိယပြည်နယ်တချို့ကတော့အိန္ဒိယအာဏာပိုင်တွေကအရေးပေါ်အနေအထားပြင်ဆင်ထားပါရယ်မြန်မာနိုင်ငံမှာလည်းသဘောကပ်ပြီးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအရေးပေါ်စီဝေးတရက်ကိုခေါ်ယူခဲ့ပြီးတော့အဲ့ဒီအစည်းအဝေးကိုမြန်မာစစ်ကောင်စီရဲ့ဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတယောက်မေကွန်ပြောဆိုခဲ့တယ်လို့နိုင်ငံပိုင်သတင်းတွေမှာဖော်ပြပါရတယ်။မြန်မာနိုင်ငံမှာ2008မီလာလုံးကတော့ Nagis Cyclone မုန်တိုင်းကြောင့်လူပေါင်းတသိန်းကျော်သေဆုံးခဲ့တဲ့အထိအဆိုးဝါးဆုံးသဘောကပ်ပြီးအန္တရာယ်ဆက်ရောက်ခဲ့ပူးပါရတယ်။သဘောကပ်ပြီးအန္တရာယ်ဆိုင်ရာစီမံပြင်ဆင်မှုတွေနဲ့မုန်တိုင်းပြီးကစေးလုပ်ငန်းတွေအားနည်းချက်ကြောင့်အဲ့ဒီကာလစစ်အစိုးရဟာအပြင်းထန်ဝေဖန်ခြင်းခံခဲ့ရပါတယ်ခင်ဗျာ
။မြန်မာဘောလုံးအသင်းကကမ္ဘောဒီးယားအသင်းကိုနှခုခုမရှိနဲ့တနင်္ဂနွေနေ့ကအနိုင်ရရှိလိုက်တဲ့အတွက်အင်းရှင်ကမ်ဘောဒီးယားအမျိုးသားအသင်းဖို့အရှိတောင်အရှောင်းအောက်ဆိုင်ပြိုင်ပွဲဘောလုံးပွဲဆီမီဖိုင်နယ်အဆင့်ကိုရောက်ရှိဖို့အတွက်အခွင့်အလမ်းနှဲသွားပြီဖြစ်ပါတယ်။ဒီပွဲသာအနိုင်ရခဲ့ရင်ကမ်ဘောဒီးယားအသင်းကဆီမီဖိုင်နယ်တက်ခွင့်ရသွားမှာပါ။ဒါပေမဲ့မြန်မာအသင်းကပထမပိုင်းမှာတည်းနှစ်ဂိုးသွင်းလိုက်ပြီးအောင်းနိုင်သွားခဲ့တာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်မြန်မာဟာဒုတိယနေရာကိုရရှိသွားပါတယ်အုပ်စုထဲမှာ။အင်ဒိုနီးရှားအသင်းက6မှတ်နဲ့ပြုံးပွဲမရှိဥဆောင်နေပါတယ်။နောက်ဆုံးပွဲအဖြစ်မြန်မာကဖိလစ်ပိုင်နဲ့ကစားဖို့ကြံနေသေးပြီးကမ္ဘောဒီးယားကတော့အင်ဒိုနီးရှားနဲ့ကစားရမှာပါတီမိုလက်စတီကိုတနင်္ဂနွေနေ့က3-0ရှိနဲ့အနိုင်ရလိုက်တဲ့အတွက်အင်ဒိုနီးရှားကတော့ဆီမီဖိုင်နယ်တက်ဖို့တေချာသွားပြီဖြစ်ပါတယ်ခင်ဗျာတနင်္လာနေ့မနက်ခင်းနောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုကိုသားညွန့်ဦးနဲ့သူကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာကနေပါထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နေပါတယ်။အခုဆက်လက်ပြီး Democracy ဆွေးနွေးကောင်းကိုမလွင့်ထုတ်မီမှာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြခြင်းပါတယ်။ထိုင်းမြန်မာနယ်စပ်မြန်မာဘက်ကရွှေကုတ်ကိုဒူးဆိုက်စခန်းဟာ internet ပေါ်ကနေလိမ့်လည်ပြီးအရှိတောင်အရှာကလူတွေကိုဖျားယောင်းခဲ့ရမှာထင်ရှားတဲ့နေရာတစ်ခုဖြစ်နေပါတယ်။ဒီထက်မှာအင်ဒိုနီးရှားနိုင်ငံသားတွေကလည်းအပြားယောင်ခံခဲ့ရတာပါသူတို့လွတ်မြောက်လာတဲ့အခြေအနေကိုမအေးမာကခုလိုသတင်းတင်ပြထားပါတယ
်အရှိတောင်အာရှမှာလူကုန်ကူးမှုတွေတိုးလာတဲ့အခြေအနေအောက်မှာပဲမြန်မာနိုင်ငံမှာစိုက်ဘာလိမ်လည်မှုနဲ့လူကုန်ကူးခံရတဲ့အင်ဒိုနီးရှားနိုင်ငံသား20လွတ်မြောက်လာကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်သူတို့တွေဟာထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ရွှေကုတ်ကိုဆိုတဲ့နေရာမှာရှိတဲ့ဒူးစရိုက်နဲ့လောင်းကစားတွေလုတ်တဲ့နေရာမှာရောင်းစားခံရတာဖြစ်ပြီးသူတို့လွတ်မြောက်ဖို့အတွက်မိသားစုတွေကနေတဆင့်အင်ဒိုနီးရှားအစိုးရကိုအကူအညီတောင်းခံခဲ့တာပါ၈လကြာတဲ့အထိဒူးစရိုက်ခိုင်းနေရဲ့လက်ထဲမှာနေထိုင်ရပြီးတဲ့နောက်သူတို့တွေဟာမေလ6ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ကြောင်းမြန်မာရွှေပြောင်းလူသမားရေးဆောင်ရွက်သူဦးမိုးကျိုးကအခုလိုပြောပါတယ
်ဒူးစရိုက်ခိုင်းနေရနေပြီးတော့လိန်လေလေထားပြီးအကြက်ကင်ချင်းချောက်ပြီးတော့အွန်လိုင်းမှာငွေကြီးလိန်နေတဲ့လုပ်ငန်းတွေကိုခိုင်းစီချင်းခံထားရတဲ့အင်ဒိုနီးရှား20ရောက်ဟာမေလ6ရက်နေ့တည်းကထိုင်းနိုင်ငံကကူကယ်ထုတ်နိုင်ခဲ့တာဖြစ်ပါတယ်ကရင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရွှေကုတ်ကမြို့တစ်နဲ့အခြားသောမြို့တစ်တွေမှာပြည်ထောင်နိုင်ငံသားတွေကအခြေစိုက်ထားပြီးတော့အဲ့ဒီမှာရှိတဲ့ BGS ဆိုတဲ့နေကြားဆောင်တက်တဲ့ပြည်ထောင်နိုင်ငံသားတွေပူးပေါင်းပြီးတော့အွန်လိုင်းမှာနေနေတဲ့လုပ်ငန်းတွေကိုထိုင်းစီတဲ့နေရာမှာရစံငွေမျက်နှာရမယ်ဆိုပြီးတော့အမျိုးသားတွေအမျိုးသမီးတွေကိုတုံ့ပန်းတပွဲလူကုန်ကူးပြီးတော့လူရာကိုခိုက်စေနေတာဖြစ်ပါတယ်တခြားတွေကိုလည်းဆက်ကဆက်ကတိတဲ့နဲ့သူတို့အခွန်တုံများစွာလိုင်းကြီးများစွာရရှိထားတာဖြစ်တဲ့အတွက်မတိကျိုးချုံပြုနေတာဖြစ်ပါတယ
်။အဲ့ဒီနေရာမှာအင်ဒိုနီးရှားနိုင်ငံသားတွေလိုမျိုးအလားတူလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံခြားသားတွေအများကြီးရှိနေသေးတယ်လို့လည်းပြောပြပါတယ်
။အခြားခြားသောနိုင်ငံသားတွေဒေတာမကမိခင်မြန်မာနိုင်ငံသားတွေတွေလည်း သုံးပန်းတပွဲလူအပ်တယ်လူခိုင်းစီပြီးတော့သူတို့ကိုအဲ့ဒီလုံမှာမလုံချင်ဘူးဆိုရင်လူစားရှာခိုင်းတာငွေအမောက်ပမာဏအများကြီးနဲ့လာပြီးရွေးထုတ်မှသာအဲ့ဒီလောက်ကနေပြီးတော့လုတ်ခင်းတဲ့ပုံစံရှိ
ပါပြန်လဲလွတ်မြောက်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာအလုပ်ရဖို့အတွက်စူးစမ်းရင်းနဲ့ကုမ္ပဏီတစ်ခုပြီးတစ်ခုလက်လွဲရောင်းစားတာကိုခံရပြီးတခြားသူတွေကိုပြန်ပြီးလိန်လဲတဲ့အလုပ်တွေကိုလုပ်ခဲ့ရပါတယ်။ခိုင်းစေတဲ့ရာဇဝတ်ခိုင်းကသူတို့လိုချင်တဲ့လိန်လဲထားတဲ့ငွေကိုမရဘူးဆိုရင်သူတို့ကိုကျင်ဆက်တင်နဲ့တို့တာလက်ထိတ်ခတ်ပြီးရိုက်နှက်တာအစာရေစာမပေးဘဲအခန်းပိတ်လောင်ထားတာတွေနဲ့ဤမျိုးစုံလောက်တာကိုခံခဲ့ရတယ်လို့ဆိုပါတယ်။အခုလိုမျိုးအွန်လိုင်းငွေလိန်ခိုင်းမှာခိုင်းစေခံရတဲ့အင်ဒိုနီးရှားနိုင်ငံသားတဦးအစိုးရထံအကူအညီတောင်းထားတဲ့ရုပ်သံဖိုင်ဟာပြီးခဲ့တဲ့လကလူမှုကွန်ရက်မှာပြန့်နှံ့သွားခဲ့ရကနေအင်ဒိုနီးရှားပြည်သူတွေကအဲ့ဒီလူတွေကိုကယ်တင်ပေးဖို့အစိုးရကိုဖိအားပေးတောင်းဆိုခဲ့ကြပါတယ်။ဒီလိုဖိအားပေးခံရပြီးတဲ့နောက်သမရဂျိုကိုဗီဒိုဒိုကိုတိုင်ကထိုင်းမြန်မာနယ်စပ်ဒေသကလူမောင်ခိုကူးသူတွေကိုအာတုံခွန်ဆိုင်စုံစမ်းခိုင်းရင်းနဲ့ကယ်တင်နိုင်ခဲ့တာဆိုပြီးအင်ဒိုရဲတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူရဲအရာရှိဆန်ဒီနေရိုဟိုကပြောကြားခဲ့ပါတယ်လက်တလုံးမှာတော့ဂျီဒူးဆိုင်ခိုင်းနေရှိတဲ့နေရာဟာကရင်ပြည်နယ်နယ်ကြားဆောင်တပ်တွေထိန်းချုပ်ထားတဲ့နေရာဖြစ်ပြီးဆယ်စုနှစ်နှစ်ခုကျော်ကတည်းကဒီလိုလုပ်ငန်းတွေလုပ်ကိုင်နေတာဖြစ်ပါတယ်ရှင
်ဒါကတော့ရွှေကုကိုရောက်အင်ဒိုနီးရှားနိုင်ငံသားတွေရဲ့အတွေ့အကြုံကိုမယေးမှာကတင်ပြခဲ့တာပါအခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေလည်းကဒီမိုကရေစီရေးရာဆွေးနွေးကောင်းကိုတင်ဆက်ချင်ပါတယ်စစ်ကောင်စီဖိနစ်မှုတွေအသက်အန္တရာယ်တွေစတာတွေရင်ဆိုင်နေကြပြီမဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေကိုမှန်မှန်ကန်ကန်တင်ပြနိုင်ရေးအတွက်လွတ်လပ်တဲ့သတင်းဌာနအနေနဲ့အစဉ်တစိုက်စူးစမ်းနေတဲ့အကြောင်းမြန်မာနောက်အက်ဒီတာချုပ်ကိုဆွေဝင်းက VOA ကိုပြောပါတယ်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာလွတ်လပ်တဲ့သတင်းဌာနတွေရဲ့အခန်းကဏ္ဍဘလောက်အရေးပါပါသလဲ။မေလ3ရက်နေ့မှာကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထူးအစည်းအဝေးဖြစ်မြန်မာဒီမိုကရေစီရဲ့ကဏ္ဍမှာမြန်မာနောက်အက်ဒီတာချုပ်ကိုဆွေဝင်းကိုမတ်အင်ဂျင်နိုင်ငံ Zoom ကနေအခုလိုဆက်သွယ်မေးမြန်းထားပါတယ်။
မြန်မာနိုင်ငံမှာ2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့အချိန်မှာသတင်းမီဒီယာတွေကိုသူကပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့အတွက်ပေါ့နော်မြန်မာနောက်လို့သတင်းမီဒီယာတွေအနေနဲ့ကအခုဆိုရင်ပြည်ပမှာပြောင်းပြီးတော့အခြေစိုက်ခဲ့ရတယ်။အခုအဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာပဋိပက္ခတွေကြီးထွားလာနေတဲ့အခြေအနေမှာမြန်မာနောက်လို့ဒီသတင်းမီဒီယာဌာနတစ်ခုအနေနဲ့ကဒီမြေပြင်မှာဖြစ်နေတဲ့အခြေအနေတွေကိုဘယ်လိုပုံစံမျိုးနဲ့သတင်းတွေယူနေလဲရှင့်
အဓိကကတော့ကျွန်တော်တို့ဒီဟိုကျွန်တော်တို့မြေပြင်မှာလည်းသတင်းတော့တချို့ရှိပါတယ်เนาะဒါလုံခြုံရေးကတော့ကျွန်တော်တို့ဒီဟိုဘယ်မှာဘလို့တာဝန်ထမ်းဆောင်နေကြရလဲဆိုတော့ထုတ်ဖို့ပြောလို့မရဘူးပေါ့เนาะဆိုတော့ကျွန်တော်တို့ပြည်တွင်းမှာလည်းသတင်းတော့တွေကနေပြီးတော့မှဒီအာဂျိုမန်တန်ကိုသတင်းတွေဆက်လက်ပြီးတော့ဟိုရယူနေရှိပါတယ်နောက်တစ်ခုကကြတော့ကျွန်တော်တို့ဒီဟိုမြန်မာနိုင်ငံပြည်ပကနေပြီးတော့မှတခါလေပြည်တွင်းကိုဒီမျိုးစုံနဲ့ဆက်သွယ်ပြီးတော့မှမေးမြန်းနေရလည်းရှိပါတယ်ဆိုတော့အပိုင်းမှာကျွန်တော်တို့အဖို့ကတော့ဒီသတင်းအချက်လက်တွေကမှန်ကန်မှုရယ်နောက်ပြီးခိုင်မာမှုရယ်နောက်ခါကျတော့အသေးစိတ်အချက်လက်တွေရရှိမှုအတွက်ဟိုကျွန်တော်တို့ကြိုးစားနေရတဲ့အပိုင်းကိုကျွန်တော်တို့တွေ့ရတယ်အခုတမကျဟိုအပေါ်ရန်အားဖြင့်ကြည့်မယ်ဆိုလို့ရှိရင်တော့ဘာတွေ့ရလဲဆိုတဲ့ခါကျတော့ဒီအခုကစစ်ပွဲသတင်းတွေကပဲအဓိကလွှမ်းမိုးနေတဲ့ခါကျတော့ဒီစစ်ပွဲမှာဟိုပါဝင်နေတဲ့တော်လိုင်းအင်အားစုတွေရဲ့ဟိုပြပူတွေရဲ့အချက်လက်တွေရဲ့ဒါတွေကတော့အဓိကသတင်းခန့်မှတ်တွေကိုလွှမ်းမိုးနေတာပေါ့နော်ဆိုတော့ဒီတော်လိုင်းအင်အားစုတွေကိုလည်းကျွန်တော်တို့ကယုံကြည်မှုလည်းရှိပါတယ်သို့ရင်လည်းပဲသတင်းအချက်လက်တွေပို့ပြီးခိုင်မာအောင်အသေးစိတ်ဟိုရရှိအောင်အတွက်ဆိုပြီးတော့ကျွန်တော်တို့ရတဲ့ကျွန်တော်တို့ရဲ့သတင်းရင်းမြစ်တွေကိုကျွန်တော်တို့ကနေပြီးတော့မှဒီတော်လိုင်းအင်အားစုတွေတစ်ခုတည်းမှုတ်ပင်းနဲ့တက်နိုင်မြတ်ကျွန်တော်တို့က diversification of sources ပေါ့နော်ကျွန်တော်တို့ပြောကြတာသတင်းရင်းမြစ်ကိုဖြန့်ခွဲပြီးတော့မှလေ့လာဖို့အတွက်ဒီကျွန်တော်တို့ဒီကြိုးပမ်းအားထုတ်နေရရှိတယ်ဒီသတင်းရင်းမြစ်တွေကိုစုံအောင်တက်နိုင်မြတ်ကျွန်တော်တို့ဒီကြိုးစားပြီးတော့မှဒီအသေးစိတ်အချက်လက်တွေကိုဟိုဒီကိုက်ညီအောင်ကျွန်တော်လုပ်ပါတယ
်အခုလို့ပေါ့နော်အခက်ခဲတွေကြားနေပြီးတော့မြန်မာနောက်ကဒီသတင်းဝန်ဆောင်မှုတွေပေးနေတဲ့အပိုင်းမှာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အကျိုးသက်ရောက်မှုရှိမရှိဆိုတဲ့အပိုင်းကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့အင်မတန်အရေးကြီးပါအခုဒီဟိုသတင်းခေတ်ပေါ့နော်မြန်မာပြည်ကသတင်းမီဒီယာတွေရဲ့ အခန်းကဏ္ဍတစ်ခုတည်းမဟုတ်ပဲတကဘာလုံးကသတင်းခေတ်ကြီးကိုကျွန်တော်ရောက်ရှိလာသွားတယ်။ဟောဒီသမယိုးကျဟိုသတင်းစာတိုက်တွေရဲ့သတင်းဝန်ဆောင်မှုတစ်ခုတည်းမကတော့ဘင်းနဲ့ဒီဆက်သွယ်ရေးနည်းပညာတွေထွန်းကားရတဲ့ကြောင့်မလို့လူတွေအားတူနဲ့တူပေါင်းကူပြီးတော့မှသတင်းအချက်လက်တွေဖလှယ်နိုင်တဲ့သတင်းခေတ်ကြီးရဲ့အကျိုးကျေးဇူးကြောင့်ဒီတော်လိုင်းရဲ့ဒီလောက်ထိတာရှည်နေတယ်လို့ကျွန်တော်ပြောလို့ရတယ်။နောက်ပြီးတော့ဒီစစ်အာဏာရှင်နဲ့ပတ်သက်ပြီးတော့မှဒီစစ်အာဏာရှင်စနစ်ကဒီလောက်ထိကိုစိုးသွားစိုးရွံသွားတယ်ဒီလောက်ထိကိုနောက်ပြီးတော့မှတိုင်းပြည်အတွက်အန္တရာယ်ရှိတယ်ဆိုတာကိုလည်းပဲဟိုအသက်ကြီးပိုင်းတွေရောနောက်ပြီးတော့ငယ်ရတဲ့သူတွေရောနားလည်တယ်ဆိုတာဒါသတင်းခေတ်ရဲ့အကျိုးကျေးဇူးကြောင့်ကျွန်တော်တို့ဟိုကောက်ချက်ချလို့ရပါတယ်လက်တလောအဖြစ်ဒီမြန်မာပြည်မှာရှိတဲ့ဒီလွတ်လပ်တဲ့ပေါ့နော်သတင်းမီဒီယာတွေရဲ့အကျိုးကျေးဇူးကတော့ဘာလဲဆိုတဲ့ခါကျတော့တိုင်းပြည်ပြည်သားတွေကနေတိုင်းဟိုဖြစ်ပေါ်နေတဲ့စီဝိုင်းနိုင်ငံရေးအခြေအနေပတ်သက်ပြီးတော့တက်နိုင်ကြများမှန်မှန်ကန်ကန်သူတို့သုံးသပ်နိုင်တယ်စစ်ကောင်စီကဘာတွေလုပ်နေလဲဆိုတဲ့ခါကျတော့သိတဲ့အတိုင်းပဲနိုင်ငံပိုင်မီဒီယာတွေအားလုံးအသုံးချပြီးတော့မှသူတို့ရဲ့ဝါဒဖြန့်ချီဒီရန်တရားတွေကိုသူတို့တွေပုံမှုပြီးတော့တိုးမြင့်တယ်ဒါနဲ့မလုံလောက်ဘူးတံပြန်တစ်ခါလဲသူတို့ရဲ့လက်ဝေကန်မီဒီယာမျိုးစုံဝေးပွားပြီးတော့မှပြည်သူလူထုကိုဒီလူမှုကွန်ရက်အင်တာနက်ပလက်ဖောင်းတွေကနေပြီးတော့မှဝါဒမှန်းတွေတိုက်ခုကျူးစားတယ်ဒါတွေကိုကျွန်တော်အနေနဲ့ဟိုတံပြန်မှုအရေးကြီးပါတယ်ပြောရမစွေသတင်းမီဒီယာတွေအားလုံးကနေပြီးတော့เนาะဆိုတဲ့ခါကျတော့ဒီသတင်းတွေမဟုတ်မမှန်ဘူးဆိုတော့ကျွန်တော်တို့ကသွားပြောစရာမလိုဘဲနဲ့တကယ်ဟိုဘာတွေဖြစ်ပျက်နေသလဲနေ့တူကလူအဖွဲ့စီမှာဒါတွေကိုပြောပြဖို့အတွက်လူအပ်တယ်ပြောလဲပြောပြနေကြတယ်အဲ့လိုပြောပြရတဲ့ကြောင့်မလို့စာဖတ်သူတွေနောက်ပြီးတော့သတင်းစားသုံးတဲ့မြန်မာပြည်သူလူထုကလည်းအခြေအနေမှန်ကိုသဘောပေါက်ကြတယ်ဆိုတော့ကျွန်တော်တို့ကတွေ့ရတယ်ဟိုကျွန်တော်တို့တွေကတော်လိုင်းရဲ့အခြေအနေကိုသိရဖို့လိုအပ်တယ်။ဒါပေမဲ့စီးပွားရေးရဲ့အခြေအနေကိုလည်းသိရဖို့လိုအပ်တယ်။ဒီမှားယွင်းတဲ့ညှော်နှင်းချက်တွေလည်းမဖြစ်ပေါ်အောင်အခြေအနေမှန်အောင်သဘောပေါက်အောင်နောက်ပြီးတော့ဟိုဥစားစစ်ကောင်စီရဲ့ဝါဒမှန်းကိုတိုက်ပြီးတော့မှစိတ်တက်လည်းမကြအောင်မျိုးစုံပေါ့နော်။ဆိုတော့အဲ့အရာကြီးလုပ်ဖို့အတွက်ကတော့ကျွန်တော်တို့ကအကောင်းဆုံးကတော့ဒီမှန်မှန်ကန်ကန်အခြေအနေကိုပြီးမှပဲဒီပြည်သူလူထုတွေမကဘူးဒီတော်လိုင်းရေးကိုဥဆောင်နေတဲ့သူဒီသတင်းအချက်အလက်မှန်မှန်ကန်ကန်ကိုသိရဖို့သိရှိဖို့အတွက်လိုအပ်ပါတယ်။အဲကြမှာပဲဒီမှန်ကန်တဲ့ဒီဟိုဥစားပေါ့ကျွန်တော်တို့ပြောရဲ informed decisions ပေါ့နော်။ဒီအချက်အလက်ပြပြဝါပေါ့အခြေခံပြီးသုံးသပ်တဲ့ဆုံးမချက်တွေချနိုင်မှာပဲဖြစ်ပါလေခင်ဗျာ
။ဟုတ်ကဲ့။အဲ့တော့အဲ့ဒီသတင်းအချက်အလက်မှန်ကန်ရေးပေါ့နော်။နောက်ပြီးတော့ဒီသတင်းအရာဘက်မြတ်မြတ်တတ်တာဖြစ်ရေးဆိုတဲ့အပိုင်းမှာဘလို့ဆောင်ရွက်လဲရှင
်။ဟုတ်ကဲ့။ဟိုကျွန်တော်တို့တော့တက်နိုင်သမျှတော့ဒီပေါ့နော်။ဟုတ်စွာဗပောင်းဆောင်ကနေပြီးတော့သတင်းအချက်အလက်တွေကိုတော့ကျွန်တော်တို့ဒီတက်နေတယ်မှာထည့်သွင်းတယ်ဥမာအားဖြင့်စစ်ကောင်စီကထုတ်ပြန်ချက်တွေယူလဲကျွန်တော်တို့တွေသူတို့ဘက်ကလည်းခုခံကာကွယ်ခွင့်ရှိပါတယ်နော်သူတို့ပြောဆိုချက်တွေတက်နေတယ်မှာထည့်ပေးပါတယ်အတိုင်းပဲနော်ဟိုမရတဲ့ခါကျတော့လဲကျွန်တော်မတက်နိုင်ဘူးပေါ့နော်တချို့အခြေအနေတွေပါလဲသူတို့ရှာမရဘူးဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အခါမှာလဲဟောသူကတော့ဒီလိုထုတ်ပြန်တယ်ဆိုပြီးတော့မှတီးကြသတင်းတွေလဲဟိုဒီမြန်မာနောက်တစ်ခုလည်းမဟုတ်ပါဘူးကျန်တဲ့သတင်းထဏာကြီးလည်းပဲအခုလိုမျိုးပဲထုတ်ပြန်နေကြတာတွေ့ရပါတယ်ဆိုတော့တက်နိုင်သမျှတော့ဟိုဗပောင်းဆောင်နေပြီးတော့ကျွန်တော်တို့တွေကသတင်းအချက်အလက်တွေကိုတင်ဆက်ပေးနေအခုလိုမျိုးစစ်ပွဲကြီးတွေမှာဖြစ်ပေါ်နေတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတက်နိုင်သမျှပြည်သူလူထုကိုသိစေချင်တယ်ဒါတစ်ချက်ပေါ့နောက်တစ်ခါကျတော့ဒီတန်တရားရဲ့အကျိုးခံစားခွင့်ဆိုတာရှိတယ်ကျွန်တော်တရားရုံးတွေမကဘူးသတင်းစာလောကမှာလည်းရှိတယ်နော်လူတူတယောက်ကိုလှုပ်ကြံတဲ့တန်တရားနဲ့ပဲဖြစ်ဘလူးပဲဖြစ်လှုပ်ကြံတဲ့ဆိုတဲ့ခါကျတော့ဒီဟိုခံရတဲ့သူတွေဘက်ကပြောဆိုခွင့်ဆိုတာရှိတယ်ဒါပေါ့နော်ဆိုတော့အဲ့အပိုင်းတွေကိုလည်းကျွန်တော်ကတင်ဆက်ချင်တယ်နောက်တစ်ခုကကြတော့ဒီစစ်ပွဲကြောင့်ဒီအားလုံးမှာလူအဖွဲ့အစည်းတစ်ခုလုံးမှာကြည်ကွဲဝမ်းနေရတယ်ဆိုတော့ဒီသတင်းစကားတွေကိုလည်းပဲเนาะဒီအာနာရှင်စနစ်ကြောင့်ဖြစ်ပေါ်လာတဲ့ဒီစစ်ပွဲတွေပေါ့เนาะဒါတွေကဘလောက်ထိကိုတိုင်းပြည်အတွက်စိုးကျတွေဖြစ်ပေါ်စီတယ်ဆိုတော့လည်းကျွန်တော်တို့ဒီသတင်းစကားကိုပေးကျင်တဲ့အတွက်မလို့တင်ဆက်ပါတယ်အခုလိုမျိုးနီလန်းပေါင်းစုံနဲ့ကျွန်တော်တို့ကတင်ဆက်တယ်ဘာကြောင့်လဲဆိုတဲ့ခါကျတော့တကယ်တကယ်တော့အမှန်တရားဆိုတာဘာလဲဆိုတော့အမှန်တရားဆိုတာလည်းပဲကျွန်တော်တို့တွေကဟိုလူတူးတယောက်ပဲဖြစ်ဖြစ်အဖွဲ့အစည်းတစ်ခုပဲဖြစ်အမှန်တရားတစ်ခုကိုဖြစ်ဖြစ်ဆိုမတင်ဆက်နိုင်ပါဘူးမရရှိနိုင်ပါဘူးဒါကြောင့်မလို့ရရင်ရသလိုဗပောင်းစုံကနေပြီးတော့ချင်းကပ်ပြီးတော့တင်ဆက်မှသာလျှင်ဒီအမှန်တရားကိုကျွန်တော်ကချင်းကပ်နိုင်တဲ့အဆင့်ပဲရောက်ရှိမှာပါ
အဲ့တော့စစ်ကောင်စီဘက်ကတော့သူကဒီနိုင်ငံတကာသတင်းဌာနတွေကိုပေါ့လေသူတို့ဒီမြန်မာနိုင်ငံမှာသတင်းလွတ်လွတ်လပ်လပ်ယူပွင့်ပေးထားတယ်လို့လည်းပြောပါတယ်အဲမကြသေးခင်ကပဲဒီအယ်ဂျာဇီးယားကတရင်သမားတအူသူတို့ဖိတ်ခေါ်ပြီးဒီရိုဟင်ဂျာတွေနေရပြန်ရိုဟင်ဂျာတွေဒီနေရပြန်ရေးကိစ္စအစီအစဉ်နဲ့ပတ်သက်ပြီးသူတို့တွေ့ဆုံမေးမြန်းခွင့်ပေါ့နော်ဗိုလ်ချုပ်ဇော်မင်းထွန်းကလည်းတွေ့ဆုံမေးမြန်းခွင့်ပေးခဲ့ပါတယ်ဆိုတော့ခါကြတော့ အဲ့တော့ဒီစစ်ကောင်စီကဒီနိုင်ငံတကာသတင်းဌာနတွေကိုသူတို့ဆက်ဆံနေတဲ့အပိုင်းနောက်ပြည်တွင်းမှာသတင်းဌာနတွေကိုသူတို့ဆက်ဆံနေတဲ့အပိုင်းကိုဘယ်လိုကြွားချမှုတွေရှိလဲဘယ်လိုမြင်လဲရှင့်။
ပြောရမှာဆိုလို့ရှိရင်အဲ့အခြေအနေကရောပြောရမှာဆိုလို့ရှိရင်မြန်မာပြည်မှာလွတ်လပ်စွာပြောဆိုခွင့်ရှိသလားသတင်းမီဒီယာကိုခဏထားလိုက်ပေါ့နော်လွတ်လပ်စွာပြောဆိုခွင့်ရှိသလားဆိုတဲ့အချက်ကအင်မတန်အရေးကြီးပါတယ်အဲ့ဒီအချက်တစ်ခုတည်းနဲ့တဲ့သတင်းစာလွတ်လပ်ခွင့်ရှိလားမရှိလားဆိုတာဆုံးဖြတ်လို့ရတယ်လူတွေဟာသူတို့ရဲ့ဆန္ဒကိုယူသားစွာနဲ့ဟိုတခါတည်းပဲနောက်ခါကျတော့အကြောင်းရုံမရှ 哦，那这个话讲了，巴雷说的话讲了，就那路的自然媒体啊，老干嘛进来没收钱？啊，古就那路对呀，得到收钱，啊，古了没有的，我我那南岸啊，你比如嘛，南岸伊的，我不讲啊，古你呢，来办你的，啊，古了没有？啊 ，BBC 都还没有 ，View 还没有，都了得保啦，都没有差别，啥啥来？就那路对呀嘞，不要没收钱的，不要没收钱，古南岸的嘛 ，Homegrown 路口嘞，古南岸的嘛，爸妈叫到脑壳没洗白。包括了 media solution， 它都里啊，它没有啥啥呢，我只能对呀。那么那个嘛，一集中的人数，只能比较没，别的人啊，一集中的，所以看见了，啊那一集中，六万那边九六那家中国一集中没，哎啦，所以爸妈没空抽钱不喽，是这个九六呢，他偏目的，也三目的，偏四目的，他里啊一集中没，底下那不代表没货标的，只能他那没有说啦，只能你那的人啥路况，只能没得买，比方说这些的，是吧？哦，第二你啥习惯？你妈你妈现在？去年的啊，喏，所以看到施工时啊，都不老提有违反的嘞，所以把目的比较嘞，那出来呀，实际上感觉你你还是吧嘞。
哎呦，第，古古水温度咯，第你妈拿我把那施工时耶，平内木古看下嘞，第这里媒体啊里耶，古那是一点尼啊嘞，白嘛，第个啊开开了吧嘞是。
哦，第个啊开开了，比方么说嘞是，他阿拉对面讲皮包拉嘞，就那屋里。昨天路上，有个没洗的给啥呗？在那里开的多路没有，然后比如路里有，有路上没面过没有，路里啊是有啊脚底下洗脚了不？喏，有的铺满阿边青泥嘛，脚来脚下讲的青泥，就那比如我们说的先，出来看见了，哎青泥嘛，有昨天有一路没有的青泥，就那先三亚那个开的多路没有，路里姑娘，就那开的多路没有的那里，人家有。就那屋里皮薄了嘞，不喏，所以看见了。我说的现在是看一代，但没看一代，身边的轰轰荡荡的。就那屋不老的，但那里可以多难的嘞。就那屋嘛，伢有，就那屋里干的细的，不喏。所以，我哪里有就那，我就看见了些，是不哎？那么不得别呢？看见代米嘛，一斤的给啥的，心里边的。我们阿片的江边木的，卢公公木的，卢里也不好，偏西边的，比方说的些的，喏。所以，阿罗汉牛里咯，我叫我那边正路里啊，巴皮来说咯，我正路里多少比较得人没有那个青年的皮薄拉嘞，不喏。那都看见正路胡荣啊，一个不了得人的西巴嘞，啊，你碰江的臭嘛，都看嘞，我牛的命哎，有烧干毛干路的给啥牛里，那牛里正路里得人一路没啊了，不喏。所以，我第四波奥马松香嫩南木里，四波那么三年松香嫩南木里。在那屋里啊，哦，昨天就跟米娅来亲的啊，比方说，他在那屋里昨天到里头来，哦哦，一没单，哦，比方说，开开的给啥，玩那些讲的给啥的，控制住，比都撸着来，一没单玩那些讲的给啥吧。
昨天路那块叫我密码呢，过水问的蛮认真的啊。并且定价差了吧？我家给马超里面独家版拿有四十万了，八千加那里批价嘞。可把密码密码名贵名贵节马数密码密码备战的独家商家的里面四千多个，再来突然大步是吧嘞？比如密码版的等于那里面看四千多个，每个比老师没有我现在看的，大家突然变你了吧？
这里面的业务业绩的定义看嘛，可把今年半夜的大马尾要你把子，可留的钱你来用嘞？တင်မှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နဲ့ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်ပါခင်ဗျာ VUE မြန်မာပိုင်းအစီအစဉ်2023ခုနှစ်မေလ10ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချမစုများမြန်မာပြည်မှာပေးစာများနဲ့ထူးခြားစံပြစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။ဆန္ဒသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာမီးမလာတာကိုပြည်သူတွေစွစွဝါဝါကြုံတွေ့နေရပါတယ်။ဒီလိုလျှက်စစ်မီးပြတ်တာကမြန်မာနိုင်ငံစီးပွားရေးကိုဘလောက်ထိများပြင်းပြင်းထန်ထန်ရိုက်ခတ်နိုင်မလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုဆောင်းပါးရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမတည်ငြိမ်မှုတွေအကြမ်းဖက်မှုတွေမူဝါဒအမှားတွေနဲ့လျှက်စစ်မှုပြတ်တောက်မှုတွေဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွင်းနိုင်ပါအခုတလောလျှက်စစ်မှုဆိုးဆိုးရွားရွားပြတ်တဲ့အကြောင်းသတင်းတွေမှာဆိုရှယ်မီဒီယာတွေမှာအတော်လေးတွေ့နေရပါတယ်အထူးသဖြင့်ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာလျှက်စစ်မှုပြက်ချိန်များတာကြောင့်နေထိုင်စားသောက်ရေးတော်တော်အဆင်မပြေကတိလင်နာဖြစ်နေကြရပါတယ်မိလာလို့ကြပြားကြရထမင်းအိုထတဲပေမဲ့ထမင်းတအိုမကြက်ခင်မီးပြက်သွားတာမိလာလို့ရေထတင်ပေမဲ့ရေတိုင်ကြီးမပြည့်ခင်မီးပြန်ပြက်သွားတာနှွေပူပူအောက်မှာအဲကွန်းဖွင့်မရတာကြောင့်တက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေဒုက္ခရောက်ရတဲ့အဖြစ်ပြက်တွေကြုံတွေ့နေရတာကိုကြားသိနေရပါတယ် AB 28ရဲ့နေ့ကဆိုရင်မင်္ဂလာတောင်ကျွန်းမြို့နယ်ကြည်တော်ရက်ကွက်မဟာဘောဂလမ်းမှာမိသားစုဝင်၄ဦးမီးပြတ်နေချိန်မှာအပူချိန်များချွေးထွက်လွန်ပြီးမူးမေ့သတိလစ်သွားတဲ့အတွက်အရေးပေါ်ဆေးရုံတင်ရတဲ့ဆိုတဲ့သတင်းကိုမြန်မာပလက်ဖောင်း news မှာတွေ့ရပါတယ်။လောလောဆယ်ရန်ကုန်မြို့ရဲ့လျှက်စစ်မှုအခြေအနေကိုဒဂုံစိတ်ကမ်းမြို့နယ်မှာနေထိုင်သူတဦးကအခုလိုပြောပါတယ်
။လျှက်စစ်မှုပြီးတဲ့စနစ်ကတော့အလှည့်ကျစနစ်နဲ့၄နိုင်ကြားတစ်ခါပြင်မယ်လို့ကြေညာထားရပါပဲ။မနက်9နိုင်ရက်နေ့စပြီးနေ့လယ်တနိုင်မှာဖြတ်မယ်ဆိုတဲ့သဘောပေါ့။ပြီးခဲ့တဲ့ဧပြီလဇန်နေ့ကနေပြီးတော့နေ့ပူဇွန်လီတိုးလာတော့ဝန်အားလျှော့တာတွေဖြစ်လာပြီးတော့အလဲကျစနစ်ဆိုမဲ့မိလာချိန်တွေမမှန်တော့ဘူးအခုမိလာလို့ထမင်းချက်လို့ရှင်ချက်နေနဲ့ပြန်ပြတ်သွားတာတွေခဏခဏဖြစ်လာတယ်ထမင်းဥတွေလည်းပြတ်ကြတယ်မိအားကလည်းမမှန်ဘူးဒီနေ့ဆိုရင်လည်းမနက်နေ့လည်းညနေအထိလာလိုက်ပြတ်လိုက်နဲ့မိလာချိန်ကစုစုပေါင်း2နာရီလောက်ပဲရတယ်ညဘက်ဆိုရင်လည်းမီးမလာရင်ပူလို့အိပ်မရကြဘူးလူကြီးတွေဆိုပိုဆိုးတယ်အင်ကန်ထဲမှာပူတော့အသက်ရှူလို့မဝလို့အပြင်းမထွက်ထိုင်နေကြရတယ်လျှက်စစ်မီးကဘလို့ပေးနေမှန်းကိုမသိတော့ဘူးမီးပေးချိန်နဲ့တော့မီးလာတဲ့အချိန်မှာမီးနဲ့လောရတဲ့အလုပ်တွေအများလုံးကြရတော့အိမ်တိုင်းကမီးဝိုင်းဆွဲလို့ဆိုပြီးတော့ဘရိတ်ကာကျတယ်ဆိုပြီးတော့ချက်ချင်းပြန်ပြုတ်ကျသွားပြန်ရောဒီလျှက်စစ်မီးကြောင့်လူတွေတော့ဒုက္ခရောက်နေကြပါတယ်အလဲကျစနစ်လည်းမဟုတ်တော့ဘူးဘလို့ပေးနေမှန်းကိုမသိတော့ဘူး
နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုတာလူနေမှုအစစ်တမ်းမိမိနေထိုင်နိုင်ဖို့ဆိုတာလျှက်စစ်ဆွဲအင်ရရှိသုံးဆွဲနိုင်တဲ့အပေါ်မှာအဓိကမူတည်နေတာပါလျှက်စစ်မီပုံမှန်မရဘူးလုံလောက်စွာမရဘူးဆိုရင်စီးပွားရေးလုပ်ငန်းတွေကိုထိခိုက်မှာဖြစ်သလိုလူနေမှုအစစ်တမ်းကိုလည်းနှိမ့်ချစေမှာပါလျှက်စစ်မီပုံမှန်မရရင်ဒီဇယ်ဓာတ်ဆီကိုအစားထိုးသုံးဆွဲရတဲ့အတွက်ထုတ်လုပ်မှုကုန်ကျစရိတ်တွေတိုးလာမှာပါနောက်ဆက်တွဲအနေနဲ့ကုန်စည်နှုန်းတွေမလွဲမသွေတက်လာမှာပါအနာဒိစစ်ကောင်စီလက်ထက်မှာနိုင်ငံခြားအရင်ငွေကြေးနှဲပလာတဲ့အတွက်သွေးကုန်တွေကန့်တတ်ပါတယ်။ဒီဇယ်ဓာတ်ဆီတင်သွင်းတာကိုလည်းကန့်တတ်လျှော့ချပါတယ်။ဒါကြောင့်ဒီဇယ်ဓာတ်ဆီရှာပါပြီးဈေးကြီးပြီးတော့ဝယ်ရခက်လာပါတယ်။ဧပြီလ17ရက် VOE ရဲ့တကြံမတိုင်ခင်73စီအကြက်တဲပိုဆိုးလာဆိုတဲ့တဲ့မှာဒီဇယ်ဓာတ်ဆီဈေးနှုန်းတွေတက်လာတယ်။စီပြက်လက်နေပြီးလို့တလောက်ဝယ်မရတာမျိုးတွေရှိတယ်လို့ဖော်ပြခဲ့တာတွေ့ရပါတယ်။
လျှက်စစ်နဲ့ပတ်သက်ပြီးထူးဆန်းတဲ့သတင်းတစ်ခုကိုလည်း People's Spring ရဲ့မိဒီဆိုးဆိုးရွားရွားပြက်ချင်းရဲ့နောက်ွယ်ဆိုတဲ့ဆောင်းပါးမှာတွေ့လိုက်ရပါတယ်။အဲ့ဒါကတော့စစ်ကောင်စီအနေနဲ့ပြည်သူလူထုစီကလျှက်စစ်တပ်အားပြန်ဝဲခြင်းနဲ့ဆိုတဲ့အကြောင်းပါ။ YESC လို့ခေါ်တဲ့ရန်ကုန်လျှက်စစ်တပ်အားပေးကော်ပိုရေးရှင်းရဲ့ AB 21ရက်နေ့ကထုတ်ပြန်ချက်ကိုအခြေခံရေးသားထားတာပါ။အဲ့ဒီဆောင်းပါးမှာပဲအာဏာမသိမ်းခင် NLD အစိုးရလက်ထက်မှာလျှက်စစ်တပ်အထုတ်လုပ်မှုဟာမီဂါဝတ်3600ချိခဲ့ပြီးတော့စစ်ကောင်စီလက်ထက်မှာမီဂါဝတ် 2100 သာထုတ်လုပ်နိုင်တယ်စစ်ကောင်စီလက်ထက်မှာလျှက်စစ်တပ်အထုတ်လုပ်မှု45ရာခိုင်နှုန်းကရော့ကျသွားတယ်လို့နှိုင်းယှဉ်ဖော်ပြထားတာတွေ့ရပါတယ
်လျှက်စစ်ပြီးပြတ်တောက်တဲ့အတွက်စက်ရုံအလုပ်ရုံကြီးတွေမဆိုးထားနဲ့အိမ်တွင်းမှုလုပ်ငန်းတွေအသေးစားစက်မှုလုပ်ငန်းတွေအပေါ်အကျိုးသက်ရောက်မှုကကြီးမာပါတယ်စားတော့ဆိုင်အလှပြင်ဆိုင်မိတူကူဆက်ပုံနှိပ်ဆက်ရေခဲဆက်ရေတန်းဆက်စတဲ့လုပ်ငန်းတွေဟာအပြည့်အဝမလဲပတ်နိုင်တော့ပါဘူးလျှက်စစ်မီးတွေကပြတ်သွေးကုန်တွေကန့်သက်တော့ကုန်ပစ္စည်းတွေရှားပါပြက်လက်ကုန်စည်တွေရှားပါပြက်လက်တော့ကုန်စင်းနှုံးတွေကတက်ကုန်စင်းနှုံးတွေတက်တော့လုံအားကားတွေတိုးတောင်းတွက်ချင်မကိုက်တဲ့လုပ်ငန်းတွေကရက်ဆိုင်လုပ်ငန်းတွေရက်ဆိုင်တော့ကုန်ထုတ်လုပ်မှုတွေလျော့ကြအလုပ်လက်မဲ့တွေများလာပြီးတော့လူတွေဝင်ဝေကြဆဲစရဲခွင်းဆက်စိုးကြိုးတွေစက်တိုက်ဖြစ်ပေါ်လာပါတယ်။ဒါကြောင့်ရိုက်တာသတင်းဌာနကပဋိပက္ခတွေချားကမြမစည်းဝါးရေးဟာစိုးတဲ့ဆိုးလာနေပြီလို့ကမ္ဘာပံအစီရင်ခံစာကိုကိုးကားပြီးရေးသားတာပါ။2023ခုနှစ်မှာမြမစည်းဝါးရေးဟာ300ဂိုင်းလုံးတိုးလာမယ်လို့မျှော်လင့်နိုင်ပေမဲ့ကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေလျှက်စစ်ဆွဲအိမ်မလုံလောက်မှုတွေမာရွင်းတဲ့မူဝါဒတွေကြောင့်မြမစည်းဝါးရေးကိုအကြီးအကျယ်ထိခိုက်ပျက်စီးစေပြီးတော့လူမှုရေးနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကကတောင်ကနေဖြစ်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ကမ္ဘာ့ဘဏ်အစီရင်ခံစာမှာဖော်ပြထားတယ်လို့ရိုက်တာကရေးသားထားပါတယ
်နိုင်ငံတွဲမှာမတည်ငြိမ်ဖြစ်နေတာစည်းဝါးရေးဆုပ်ယုပ်ကျဆင်းနေတာနိုင်ငံကြရင်းနှီးမြှုပ်နှံမှုတွေတိတိတသားကျဆင်းသွားတာကြငွေတန်ဖိုးအဆမတန်ကျဆင်းနေတာလုံခြုံမှုမရှိတော့တာတွေဟာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေပါအခုလိုတိုင်းပြည်မှာစီးပွားရေးကျတဲ့ကျဆင်းနေချိန်တိုင်းပြည်ဝင်ငွေကျဆင်းနေချိန်မှာစစ်ကောင်စီဟာစစ်အုံစေးကူတော့50ရာခိုင်နှုန်းတိုးမြင့်ခဲ့တယ်လို့ဆိုပါတယ်2023-2024ဘဏ္ဍာနှစ်မှာအရင်နှစ်ကတည်းကကျငွေဘီလီယံ1000နီးပါးတိုးမြင့်လိုက်ပြီးကျပ်ငွေဘီလီယံ5600အထိတက်မှတ်ထားတယ်လို့ VOA ရဲ့ AB17 ရက်နေ့သတင်းမှာဖော်ပြထားပါတယ်။လက်ရှိမြန်မာစီးပွားရေးအခြေအနေနဲ့2023အလားအလာနဲ့ပတ်သက်ပြီး US Indo-Pacific Command မှာစီးပွားရေးအကြံပေးလုပ်ခဲ့တဲ့ဒေါက်တာမီမီဝင်းဘတ်ကတော့အခုလိုပြောပါတယ်။ဒီနှစ်ဆန်းမှာမဲအောင်လှိုင်ကပြောတယ်။စီးပွားရေးတိုးတက်တယ်လို့စီးပွားရေးတိုးတက်တယ်ဆိုတာကိုသူကိုယ်၌ကယုံကြည်တယ်ဆိုရင်တော့ဒီလူဟာဘာမှအယူရှင်းမရှိတဲ့လူပေါ့နော်။ Indicators တွေညွန်ကိန်းတွေကိုပြန်ကြည့်လိုက်ရင်စီးပွားရေးကောင်းနေရင်လူတွေကနိုင်ငံကြဘာလို့ထွက်ကြမှာတော့စီးပွားရေးကကောင်းနေရင်လူငယ်တွေ productive age အလုပ်အကောင်းဆုံးလုပ်နိုင်တဲ့အရွယ်တွေနိုင်ငံကနေထွက်သွားတဲ့ဆိုကြဲကဒီ economy ကြီးကစီးပွားရေးကန္တာကြီးကဘယ်လိုလုပ်ဆက်သွားနိုင်တော့မှာတော့အဲ့ဒါကိုမသိတဲ့လူတယောက်ကအုတ်ချုပ်နေသမျှကာလပတ်လုံးမြမစီးပွားရေးကဘယ်လိုမှပြန်ပြီးတော့တိုးတက်မှာမဟုတ်ပါဘူး recover ဖြစ်မှာမဟုတ်ဘူးလို့မြစီမသတင်းဌာနရဲ့မြန်မာစီးပွားရေးလက်ရှိအခြေအနေနဲ့2023အလားအလာပေါ်ပညာရှင်သုံးသပ်ချက်မှာထောက်ပြပြောဆိုထားတာတွေ့ရကြောင်းပါခင်ဗျာ
ကိုပြည်တိုင်းနိုင်တဲ့အလိမ်မာတို့တင်ဆက်ခဲ့ကြတာပါအခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလဲကိုရောက်လာပါပြီမြန်မာနိုင်ငံမှာပြည်တွင်းပြည်ပစစ်ပြေးဒုက္ခတွေဘယ်လောက်ရှိနေပါပြီလဲISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြည့်ကြရအောင်ပ
ါစစ်အာဏာသိမ်းမှုအလော်နှစ်နှစ်ကျော်အတွင်းလက်နက်ကင်ပဋိပက္ခတွေကြောင့်ပြည်တွင်းစစ်ပြေးဒုက္ခတွေနှစ်တန်းခွဲကျော်ရှိလာပါပြီအာဏာမသိမ်းခင်ကပြည်တွင်းမှာစစ်ပြေးဒုက္ခတွေ၄သိန်းကျော်ရှိခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာတွေအပါအဝင်ဒုက္ခတွေတသန်းထက်မနည်းကလည်းနေဆက်ဖြတ်ကျော်ထွက်ပြေးတိမ်းရှောင်နေကြရတာပါ။ဒါကြောင့်အခုဆိုရင်ပြည်တွင်းပြည်ပစစ်ပြေးဒုက္ခတွေ၄.2သန်းကျော်ရှိလာပါပြီ။အခုနှစ်အတွင်းစစ်ပြေးဒုက္ခတွေအရေးအတွက်ကစံချိန်တင်တိုးလာခဲ့ပါတယ်။ပထမ၄လအတွင်းမှာပဲစစ်ပြေးဒုက္ခတွေ9သိန်းပြီးပါတိုးလာခဲ့တာပါ။ဒါဟာအာဏာသိမ်းမှုအလွန်စုစုပေါင်းပမာဏရဲ့25ရာခိုင်နှုန်းကျော်ရှိနေပါတယ်။အခုနှစ်မတ်လ3လထဲမှာပဲစစ်ပြေးဒုက္ခတွေ9သိန်းခွဲကျော်တိုးခဲ့ပြီးအများဆုံးဖြစ်ပါတယ်။ ြည်တွင်းစစ်ပြေဒုက္ခတွေအများဆုံးကစကိုင်းတိုင်းမှာရှိနေပါတယ်။အာဏာသိမ်းမှုအလွန်တိုးလာတဲ့စစ်ပြေဒုက္ခတွေစုစုပေါင်းရဲ့ထက်ဝက်ကျော်ဟာစကိုင်းတိုင်းကဖြစ်ပါတယ်။နေရက်ကဆုံးခွာထွက်ပြေးရသူ 1.3 တန်းကျော်ရှိပြီးတနိုင်ငံလုံးမှာအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကမကွေးတိုင်းဖြစ်ပြီးလူဦးရေ 3,200 ကျော်စစ်ပြေရှောင်နေရတာပါ။ဆောချိုရေးကြီးညာပြီးတဲ့နောက်ပိုင်းစကိုင်းတိုင်းကခင်ဦးမြို့နယ်မှာစစ်ပြေးဒုက္ခတွေအများဆုံးတိုးလာခဲ့ပါတယ်။နှစ်လကျော်အတွင်းဆောချိုရေးမြို့နယ်တွေထဲက16မြို့နယ်မှာစစ်ပြေးဒုက္ခတွေတိုးလာခဲ့ပါတယ်။နေရက်ကဆွန့်ခွာထွက်ပြေးရတဲ့လူ3သိန်းခွဲကျော်တိုးလာခဲ့တာပါ။အဲ့ဒီအထက်စကိုင်းတိုင်းခင်ဦးမြို့နယ်မှာ1သိန်းကျော်တိုးခဲ့ပြီးအများဆုံးဖြစ်ပါတယ်။
စပြေဒုက္ခသည်တွေနဲ့ပတ်သက်ပြီး ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်။အခုတော့မြန်မာပြည်ကပေးစာတွေကိုနားထောင်ကြည့်ကြအောင်ပါ။ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်တော်တွေအကြံပြုလာတွေကိုမအေးတန်တာကျော်ကစုစည်းတင်ပြထားပါတယ
်ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးနဲ့စာချင်ပါတယ်ပြည့်ရဖွဲသူဖွဲသားအားလုံးတက်ရှိကျမ်းမာကြပါစေကျွန်တော်လှမောင်သိန်းကနေအမြဲဆုတောင်းမြတ်တာပို့ပေးနေပါတယ်မြမပြည်ကြီးလက်အမြဲဆုံးငြိမ်းချမ်းပါစေလို့ဆုလာတဲ့သရရှင်ကုလှမောင်က
VOA အပါဝင်ပြည်ပသတင်းဌာနတွေအပြင်အမှန်တရားပဲရည်တည်ပေးနေတဲ့သတင်းဌာနတချို့ရှိနေလို့လဲကျွန်တော်တို့မြမပြည်သူလူထု90ရာခိုင်နှုန်းကညံပွင့်နားရှင်းကုန်ကြတယ်ဗမလိုက်သတင်းသမားတွေရဲ့ကျေးဇူးကြောင့်သာဖြစ်ပါတယ်အထူးကျေးဇူးတင်ပါကြောင်းခင်ဗျာအမေစုကျမ်းမာလို့အမြန်လွတ်မြောက်ပါစေ
ထရရှင်ရဲ့ဗီဒီယိုကိုရေးလာတဲ့စာရည်တွေမှာနေ့စဉ်ကျင့်လေရပေါ်မှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေမိကွန်းနေရေးလာကြတာတွေရှိပါတယ်နော်ရာဇဝတ်ကြီးပေါ်မှာ905ကကြီးရာပြည်ထောင်ကြခံနေရတဲ့အကျဉ်းသားအကျဉ်းသူ2000ကျော်ကိုမေလ3ရက်နေ့မှာစစ်ကောင်စီကပြန်ပြီးလွှတ်ပေးလိုက်ပါတယ်เนาะဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးကြပါတယ်သရရှင်အောင်ပဒန်းဖြစ်ပါတယ
်မင်္ဂလာပါ VOA ကျွန်တော်ကအောင်ပဒန်းမှာ VOA ဝိုင်းတော်သူဝိုင်းတော်သားအလုံးနေကောင်းကျန်းမာကြပါစီလို့အရင်ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်မေလ3ရက်နေ့ကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာနဲ့ပတ်သက်ပြီးကျွန်တော်မြင်လာလေးပြောချင်လို့ပါဗျာနိုင်ငံရေးအကျဉ်းသားများလွတ်မြောက်လာတာကိုတော့မိသားစုတွေနဲ့ထပ်တူဝမ်းသာပါတယ်အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကတရုတ်နိုင်ငံရဲ့ဝင်ကြီးချုပ်လည်းမဟုတ်ပါဘူးကုလအတွေ့အမှုရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာချုပ်လည်းမဟုတ်ပါဘူးအာဆီယံရဲ့ဖိအားချုပ်လည်းမဟုတ်ပါဘူး EU နဲ့ US တို့ရဲ့ဖိအားချုပ်လည်းမဟုတ်ပါဘူးကစုံလာပြီးချုပ်လည်းမဟုတ်ပါဘူးစစ်ကောင်စီသဘောထားကောင်းလို့လည်းမဟုတ်ပါဘူးအဓိကအကြောင်းရင်းကကုန်စည်နှုန်းအရန်ကြီးလာလို့ပါထောင်ထဲမှာကျွေးမထားနိုင်တော့လို့ပါအဲ့ဒါလို့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးလိုက်လို့စစ်ကောင်စီကိုကျေးဇူးတင်မယ်လို့မထင်လိုက်ပါနဲ့ဝေးသေးဒါတွေကသူတို့လုံနေကြကလေးကွက်တွေပါမြမပြည်ကြီးမြ мян ငိမ့်ချမ်းပါစေဗျာကျေးဇူးတင်ပါတယ
်စစ်ကောင်စီကတော့ဒီမေလ3ရက်နေ့မှာကြာရောက်တဲ့မြမပြက်ကရင်ရကစုံလာပြည်နေဗုဒ္ဓနေ့အထိမ်းမဲဖြစ်နေခုလိုမျိုးလွန်ငိမ့်ချမ်းသာခွင့်ပေးလိုက်တာလို့ပြောထားပါတယ်ဒီတော့ရှင်ပြောသလိုမြမနိုင်ငံမှာကုန်စည်နှုန်းတွေအထူးကြီးမြင့်နေတာတော့လည်းမှန်ပါရဲ့နော်ဒီကုန်စည်နှုန်းတွေကြီးမြင့်တာကိုမြမလူထုတော်တော်များများနဲ့နေ့စဉ်တွေးကြုံခန်းစားနေရတာဖြစ်ပါတယ်ရှင်ခုဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ် မြန်မာနိုင်ငံမှာအလုရှောက်ရတာတချို့နယ်မြေတွေကသူတွေအလုရဖို့လုံးလုံးအခွင့်အလမ်းမရှိပါဘူးဆိုပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်သရရှင်စီသူထွန်းဖြစ်ပါတယ
်ကုမ္ပဏီတိုင်းလူလူငါးမြင်းဆောင်ဆိုလို့ရှိရင်အင်တာဗျူးတော့မခေါ်ပါဘူးကျွန်တော်ဆိုလို့ရှိရင်လေးလာရှိပြီအလုတွေရှောက်နေတာကုမ္ပဏီကြီးတခုဆိုရင်အင်တာဗျူးဖြည့်တယ်ဒုတိယအင်တာဗျူးလာဖို့ထပ်ချင်းပြီးတော့ညကျဖုန်းနဲ့အစည်းအဝေးရှိလို့အင်တာဗျူးရက်ပြန်ပြောမယ်ဆိုပြီးတော့အခုထိပြန်ကိုမဆက်သွယ်ပါဘူးအင်တာဗျူးချိန်မှာခေါ်ရင်လဲမလုပ်ခဲ့လဲဆိုတာဒက်မိတာမျိုးတွေရှိပါတယ်ကျွန်တော်တို့ဒီတိုင်းကအများဆုံးပါပဲတော်လိုင်းကြီးလောက်ရပြီးတော့ဘွိုက်ကောက်လောက်ခံနေရတာအိမ်မဲပြန်ရတော့မလားတော့မှစဉ်းစားမိပါတယ
်စစ်ကောင်စီတပ်တွေအထူးပြစ်မှတ်ထားတိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့အညာရက်တွေဖြစ်တဲ့အမှတ်ပုံတွေအမှန်ငါးမြင်းဆောင်နဲ့စတဲ့ဒေသတွေကဆိုရင်အလုရှာလို့တော့မရပါဘူးလို့ဒီတော်ရရှင်သူရဲ့အတွေ့အကြုံကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်။အခုဆက်ပြီးမြောက်ရီကရေးလာတဲ့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးချင်ပါတယ်။တော်ရရှင်အောင်ဟင်းဖြစ်ပြီးတော့သူတို့မြောက်ရီမှာနိုင်ငံကူးလက်မှတ်လျှောက်ထားတာတော်တော်ကြာလာခဲ့ပါပြီ။အခုထိဘာမှတုံ့ပြန်မှုမရသေးပါဘူးဆိုပြီးတော့အခုလိုရေးလာပါတယ်
။ကျွန်တော်မြောက်ရီမှာပတ်စပို17လပိုင်းကတွားလို့တာစလစ်ကင်ဆောင်ပြီးတော့ထုတ်ပေးမဲ့နေ့ကိုစောင့်နေကြတာအခုဆို၄လပိုင်းအကုန်ကိုရောက်လာခဲ့ပါပြီ။ရန်ကုန်ရုံးကိုသွားမေးတော့လည်းမထုတ်ပေးသေးဘူးမသိဘူးအမျိုးမျိုးပြောကြပါတယ်ကျွန်တော်တို့လူဘွားတူတွေအများကြီးမျောလင့်ချက်ပျောက်နေရပါတယ်ပြန်လျှောက်လို့လည်းမရဘာမှလုံးမရဖြစ်နေတာကိုဂျားတွေကလူလိန်တွေကလည်းအမျိုးမျိုးဖုံဖုံကွက်ဆင်ပြီးတော့လိန်နေကြပါသေးတယ်အောက်ခြေမှာအမျိုးမျိုးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီကြောင်အောင်နဲ့ပတ်သက်ပြီးတော့နေပြည်တော်ကိုလည်းစာရီတင်ထားကြပါတယ်ကုန်းကြစိတ်ဒေသတိုးတိုးလာပြီးဘာမှမထူဖြစ်နေလို့လူကြီးမင်းတို့ကနေတဆင့်ပြောဖို့ကြိုးစားတာပါမြန်မာနိုင်ငံမှာရှိနေတဲ့လူတိုင်းဟာနေရာအမျိုးမျိုးကနေပုံစံမတူညီတဲ့စိတ်ဒုက္ခကိုစီနဲ့နေစဉ်ရင်ဆိုင်ဖြတ်သန်းနေကြပါတယ်ကျေးဇူးပြုပြီးအကြောင်းမှန်တစ်ခုပေါ်ပေါက်အောင်ကူညီပေးဖို့မြဝတီဆလစ်သမားအလုံးကိုစားတောင်းဆိုအပ်ပါတယ်ဗျာကျေးဇူးပ
ါဟုတ်ကဲ့ပါဒီလိုမျိုးပါဆော့လျှောက်ထားပြီးတော့မရပါဘူးဆိုတော့မြဝတီကအစာကြီးလာတာသူတယောက်တည်းမဟုတ်ပါဘူးเนาะအဲ့လိုစားရကျွန်တော်တို့ messenger မှာတော်တော်များရရှိပါတယ်အခုတစ်ဆောင်ကိုဖော်ပြပေးလိုက်တာဖြစ်ပါတယ်ရင်ဖွင့်လာတဲ့သောရရှင်နေတဲ့မှာနောက်ထပ်သောရရှင်တယောက်ကတော့ရန်ကုန်တိုင်းကဖြစ်ပါတယ်သူကတော့လမ်းပေးမီးတိုင်းမီးပြန်နေလို့ပြင်ပဖို့ EPC ကိုဆက်သွယ်အကြောင်းကြားခဲ့ပါတယ်တဲ့
မရန်ကုန်ခွဲစံအင်းစိန်လမ်းမကြီးပေါ်ကလမ်းမီးတွေကမတ်လကလေးကပြက်နေတာဒီကနေ့အထိပါပဲတခိုးတွေလည်းမီးပြက်နေတာကိုအခွင့်ကောင်းယူပြီးစပိန်နေဘေးရွက်ဆိုင်ငယ်တွေနဲ့အဖွဲလိုက်ဒါမှမဟုတ်ဦးချင်းတယောက်ချင်းပါခိုးယူတောင်းကြနေလို့မရန်ကုန်မြို့နယ် EPC အရေးပေါ်ဌာနကို3ချိန်4ချိန်လောက်အကြောင်းကြားတာလည်းမရပါဘူးလာလည်းမပြင်းအကြောင်းကြားတာကိုတောင်းကိုယ်တိုင်ဝယ်တက်ဖို့ပြောပါတယ်ခစ်ပြက်စီးပွားရေးပြက်အခက်ခဲဖြစ်နေတာကြောင့်မီးလုံးလည်းဝယ်မတက်နိုင်ဘူးလို့ပြန်ပြောတော့ဒါဆိုနောက်ကိုမီးပြက်တာတွေကိုအကြောင်းမကြားပါနဲ့လို့မချေမငံပြန်ပြောပါတယ်ဒီတော့လဲဆင်အာနာရှင်ခင်ပါမီးပြက်တာကိုခဏခဏအကြောင်းကြားလို့တာဝန်ဝတ္တရားနှောက်ရက်တယ်ဆိုတာတရားစွဲဆိုခံရမလားဆိုပြီးမပြောရတော့ပါဘူ
းအကောင်းတော့မဖော်ပြပါနဲ့ဆိုရဲဒီတော့ရှင်ဒီ EPC ကိုလမ်းမီးတိုင်းအကြောင်းဖုံးဆက်ပြောတော့ကိုယ့်ဘောက်ကိုဝယ်တက်ဖို့ပြန်ပြောလို့ဒီအကြောင်းလေးကိုအများသိအောင်လို့ဝေမျှလာတာဖြစ်ပါလိမ့်ရှင်။သရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီညဒီမှာရက်ချင်ပါတယ်နော်။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့သစ်တွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတ ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါလေ။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ယူရီတို့ပေးစာတွေကိုမအေးတန်တကျော်ကတင်ပြပြန်ကြပေးကြတာပါအခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ဘူဂေးရီးယားအာထရောမာရသွန်ခီးရှေမာရသွန်အပြေးသမားတစ်ယောက်ဟာလူငယ်တွေမူ၏ဆေးဝါးဆွဲလမ်းမှုကိုဖြတ်တောက်အောင်မှကူညီဖို့အတွက်ရမငွေရှာတဲ့အနေနဲ့15ရက်ကြာဖန်ပုံးနဲ့နေပြခဲ့ပါတယ်အစ္စရေးနိုင်ငံကအစားအသောက်စုဦးတီထွန်းတဲ့ကုမ္ပဏီတစ်ခုက 3D printer နဲ့ထုတ်လုပ်ပြီးအစင်သစ်ချက်လို့ရတဲ့ငါအသားလွှာမျိုးကိုတီထွန်းဖန်တီးလိုက်ပါတယ်ဒီလိုကဘာတော်ကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးကိုတင်ဆက်ထားပါတယ်ခင်ဗျာ
ဘူဂေးရီးယားနိုင်ငံမြို့တော်ဆိုဖီယာမှာအော်ထရာမာရသွန်လို့ခေါ်တဲ့ခီးရှိမာရသွန်အပြေးသမားတစ်ယောက်ဟာလူငယ်တွေမူရစေးဆွဲလမ်းမှုပြဿနာဖြတ်တောက်ရမှာကိုညီဖို့ရန်ပုံငွေရှာတဲ့အနေနဲ့15ရက်ကြာဖန်ပုံးနဲ့နေပြခဲ့ပါတယ်ကရာစီဂေါဂီဖ်ဟာဆရာတက်ကြွဖွေရစကားပြောဆိုတဲ့သူလည်းဖြစ်ပရိဒသမားတယောက်လည်းဖြစ်ပြီးတော့ကမ္ဘာတစ်ဝှမ်းခီးရှည်မာရသွန်ပြိုင်ပွဲအခု30လောက်မှာဝင်ပြိုင်ခဲ့တဲ့သူဖြစ်ပါတယ်။ဖန်ပုံးနဲ့ဝင်နေပြတဲ့အကြောင်းကတော့သူ့ဘာသာသူစမ်းသက်တဲ့သဘောသူ့ရဲ့ခန္ဓာကိုယ်ကိုရောစိတ်တက်ပိုင်းကိုပါစမ်းသက်တဲ့သဘောအနေနဲ့ဝင်နေပြတာဖြစ်ပြီးအသက်18နှစ်အောက်ကလေးငယ်တွေအတွက်ဝိရစီဝါအရက် digital social media နဲ့ဆွမ်းအားဖြင့်အချိုးရီစတဲ့ဆွမ်းလမ်းမှုတွေကိုဖျက်တောက်ဖို့ရန်ပုံငွေရှာပေးဖို့အတွက်လည်းဖြစ်ပါတယ်။ဖန်သားပြင်သုံးဘက်ကာယံချားတဲ့ဒီဖန်ပုံးကိုဆိုဖီယာမျိုးကမျိုးသားရည်ကျေးမှုပြတဲ့ရှိမှချထားတာဖြစ်ပြီးတော့အဲ့ဒီအထဲမှာအပြေးလေးချင်းတဲ့ဆက်နဲ့အိပ်ရာလေးတစ်ခုလည်းပါပါတယ်။ဧပြီလ30ရက်နေ့ကစခဲ့တဲ့ဒီစမ်းသပ်မှုမှာ Grogif ဟာစာအုပ်ကြွေကွန်ပျူတာတွေဖုန်းတွေနဲ့လုံးဝထိတွေ့မှာမဟုတ်ပဲအများပြည်သူတွေကတော့ဒီနေ့ကိုနိုင်ယူဝက်လောက်စကားပြောမှာဖြစ်ပါတယ်။2019ခုနှစ်ဇွန်ကလည်း Grogif ဟာဘူဂေးရီးယားမြောက်မက်ဆီဒိုနီးယားနဲ့အယ်ဘေးနီးယားနိုင်ငံတွေကိုဖျက်ဆီးပြီးမိုင်ပေါင်း946မိုင်ပြေးခဲ့ပြီးလူတွေဆက်သွယ်ရေးကောင်းမွန်စေဖို့လမ်းတွေပိုကောင်းအောင်ဆောက်ဖို့အစိုးရတွေကိုတိုက်တွန်းခဲ့ပါသေးတယ်ရှင
်။ဆီဒရီးနိုင်ငံကအစားအသောက်စွန့်ဦးတည်ခွင်တဲ့ကုမ္ပဏီတစ်ခုက 3D printer နဲ့ထုတ်လုပ်ပြီးအစင်သစ်ချက်လို့ရတဲ့ငါးအသားလွှာတစ်မျိုးကိုတီထွင်လိုက်ပါတယ်။ Israel Stakeholder Food Company နဲ့စင်ကာပူအခြေစိုက်ဥမာမီမီးကုမ္ပဏီတို့ပူးပေါင်းပြီးတလိမ့်ဆန်ကရတဲ့ဆဲတွေကိုဓာတ်ခွဲကန်းထဲမှာမွေးမြူပြီးဓာတ်ခွဲကန်းထဲမှာပဲထုတ်လုပ်ခဲ့တာပါကြက်သားနဲ့အမဲသားတွေကိုဓာတ်ခွဲကန်းမှာထုတ်လုပ်နေကြပြီးဖြစ်ပေမဲ့လည်းပင်လယ်စာတစ်မျိုးဖြစ်တဲ့ငါးလိုမျိုးအသားကိုထုတ်လုပ်တဲ့ကုမ္ပဏီကတော့နည်းနည်းပဲရှိပါတယ် Grouper ဆိုတဲ့ငါးကရတဲ့ဆဲတွေကိုသုံးပြီးထုတ်လုပ်ထားတဲ့ဒီငါးအသားလွှာဟာပင်လယ်ထဲကဖမ်းမိတဲ့ငါးတွေလိုပဲအရသာရှိအောင်ဖန်တီးထားပြီးစင်ကာပူနိုင်ငံမှာနောက်နှစ်မှာစတင်ရောင်းချနိုင်မှုမျှော်မှန်းထားပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတွေမှာလည်းရောင်းချခွင့်ရဖို့ခွင့်ပြုချက်ဆောင်ဆိုင်နေပါတယ်။အခုလောလောဆယ်မှာတော့ဓာတ်ခွဲကန်းကထုတ်လုပ်တဲ့ငါးအသားလွှာဟာပုံမှန်ပင်လယ်စာတွေထက်ဈေးကြီးနေသေးပြီးငါးအသားလွှာထုတ်လုပ်တဲ့နေရာမှာအပင်ကရတဲ့ပစ္စည်းတွေကိုရောပြီးသုံးနေရပါသေးတယ်။ဒါပေမဲ့လည်းဒီအသားကိုထုတ်လုပ်တဲ့လုပ်ငန်းစဉ်ကပွင့်လင်းမြင်သာမှုရှိသလိုတန်ရှင်းပြီးပရိဇီဝဆေးတွေကနေလုကင်းသလိုသဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်မှုနည်းစေတယ်လို့ stakeholder food company အကြီးအကဲကပြောပါတယ်။နောက်အနာဂတ်မှာလည်းငါးအသားလွှာတွေအပြင်ငရှိနဲ့တခြားမျိုးတုံးပြောက်ကွယ်တော့မဲ့အန္တရာယ်ရှိနေတဲ့တတ္တဝါအကောင်၃မျိုးလောက်ရဲ့အသားတွေကိုလည်းဓာတ်ခွဲကန်းမှာထုတ်လုပ်ဖို့ရှိနေပြီးစားသုံးသူတွေအနေနဲ့ဈေးကိုမကြည့်ပဲအရသာနဲ့သဘာဝပတ်ဝန်းကျင်အပေါ်ချိကိုက်မှုရှိမရှိအပေါ်မှာအခြေခံပြီးဓာတ်ခွဲကန်းအသားကိုရွေးချယ်ဖို့မျှော်လင့်တဲ့အကြောင်းစင်ကာပူအခြေစိုက်ဥမာမီမီးကုမ္ပဏီအကြီးအကဲကပြောပါရယ်ခင်ဗျာ
မိတ်ကင်ပြောစုအနောက်ဗဂျီးနီးယားပြည်နယ်ကဇာအိုကြီးတယောက်ဟာအမိုက်ပုံဖွင့်လိုက်တဲ့အခါဝက်ဝင်အမဲတကောင်ထွက်လာတဲ့အတွက်လန့်သွားခဲ့ရပါတယ်
နီကိုလက်ခိုင်ပညာရေးရုံးကချုပ်ပြန်ခဲ့တဲ့လုံခြုံရေးကင်မရာကဗီဒီယိုမြင်ကွင်းအရာစီလာဘူလာတဲ့အကြောင်းကကြောက်ဦးကြီး James Marsh ဟာအမိုက်ပုံးကိုဖွင့်လိုက်တဲ့အချိန်ဝက်ဝင်ကလည်းထွက်လာပြီးနှစ်ယောက်လုံးလန်သွားခဲ့တာပါဝက်ဝင်ကတစ်ဖက်ကိုပြေးပြီးကြောက်ဦးဆရာကြီးကလည်းတခြားတစ်ဖက်ကိုပြေးသွားပါတယ်ကန်ကောင်းတာကတော့နှစ်ယောက်လုံးဗာတန်ရမမရခဲ့ပါဘူးရှင်
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့မက်ထရိုပိုလီတန်အမှုပညာပြတာရဲ့ Met Gala ပွဲမှာထူးခြားတဲ့အကြောင်းဝတ်စုံတွေအကြောင်းတင်ဆက်ပေးပါမယ်။ Costume Institute ရဲ့နှစ်စဉ်ဖက်ရှင်ပြပွဲဖွင့်ပွဲအနေနဲ့လည်းလုပ်တဲ့ဒီပွဲမှာဒီနှစ်အတွက်ခေါင်းစဉ်ကတော့ Chanel နဲ့ Fendi တို့လိုနာမည်ကျော်အမှတ်တရစိတ်တွေမှာဖန်တီးမှု Director အဖြစ်တာဝန်ယူခဲ့တဲ့ German Fashion Designerကာလာဂါဖဲလ်ကိုဂုံပြုတဲ့ဝစ်စုံတွေဝစ်စင်ပြီးတက်ရောက်ကြဖို့ဖြစ်ပါတယ်။အဲဒါကြောင့်တရုတ်ဆောင်ဂျာရက်လက်တိုကကာလာဂါဖဲရဲ့အချစ်ဆုံးကြောင်ချူပေးအဖြစ်ကြောင်ဝစ်စုံကြီးဝစ်စင်ပြီးတက်ရောက်ခဲ့ပါတယ်။ဒီကြောင်ကြီးဟာမျိုးလုံးအပြာရောင်နဲ့အဖြူရောင်အမွှေးပွားကြောင်ကြီးဖြစ်ပြီးဗမာကြောင်မျိုးနွယ်ဝင်ဖြစ်ပါတယ်။ကြောင်လိုဝစ်စင်လာသူနောက်တဦးကတော့ American Rap အဆိုတော့ဒိုဂျာကက်ဖြစ်ပါတယ်။သူကလည်းကြောင်ပုံစံအဖြူရောင်ဝစ်စုံကြီးကိုဝစ်ဆင်လာပြီးလက်သေးတွေနဲ့နှာခေါင်းတွေကိုလည်းကြောင်နဲ့တူအောင်ဖန်တီးခဲ့ပါတယ်။အခုလိုဖန်တီးဖို့အတွက်အချိန်တစ်နိုင်ခွဲလောက်ပဲလိုတယ်လို့အဆိုတော်ဒိုဂျာကက်ကပြောပါတယ်။ဒီပွဲကို Fashion Magazine Vogue ကစီစဉ်တာဖြစ်ပြီး1995ခုနှစ်ခေတ်ကနှစ်စဉ်ကျင်းပလာခဲ့တာပါခင်ဗျာ
။ထူးခြားစံပြသတင်းတွေကိုကိုချင်းချမ်းနဲ့မခင်ဖြူထွေးတို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းကြီးချုပ်ကိုကိုသားညူကပြောပြပေးပါအောင်မယ
်ပင်လယ်ပင်လယ်အော်ထဲမှာဖြစ်ထွန်းနေတဲ့ Cyclone Mocha အပူပိုင်းမုန်တိုင်းဟာမေလ23ရက်နေ့ညနေပိုင်းနဲ့မေလ14ရက်နေ့နေ့လယ်ပိုင်းအကြားမှာပြင်းထန်တဲ့မုန်တိုင်းတစ်ခုဖြစ်နေမြန်မာကမ်းရိုးတန်းကိုဝေရောက်နိုင်တဲ့ဆိုပြီးတော့အိန္ဒိယမိုးလေဝသဌာနကမေလ9ရက်နေ့မှာခန့်မှန်းချက်ထုတ်ပါတယ်ပင်လယ်ပင်လယ်အော်အရှိတောင်ပိုင်းမှာဖြစ်ထွန်းနေတဲ့အပူပိုင်းမုန်တိုင်းကြောင့်မေလ8ရက်နေ့မေလ12ရက်နေ့တွေမှာတော့အက်ဒမန်နဲ့နီကိုဘာကျွန်းတွေမှာမိုးသည်ထန်ပြီးတော့အဲ့ဒီအပူပိုင်းမုန်တိုင်းငယ်ဟာမကြခင်မှာဆက်ကလုံးမုန်တိုင်းတစ်ခုဖြစ်အားကောင်းလာနိုင်တယ်ဆိုပြီးတော့အိန္ဒိယမိုးလေဝသဌာနကသတိပေးပါရတယ်။မုန်တိုင်းဟာမြောက်ပိုင်းကိုဥတီနေပြီးတော့မြန်မာနိုင်ငံပဲချမ်းတဲ့မုန်တိုင်းကုန်းတွင်းပိုင်းဝင်ရောက်နိုင်တယ်ဆိုပြီးခန့်မှန်းထားပါရတယ်။ဒါပေမဲ့လေကြောင်းပြောင်းလဲသွားနိုင်တယ်လို့လည်းတွက်ဆထားပါရတယ်။ယူကရိန်းနိုင်ငံဘတ်မုခ်ဒေသအနောက်ချမ်းနဲ့အနောက်မြောက်ပိုင်းဒေသကဒေသနှစ်ခုထက်မနည်းရုရှားတပ်ကသိမ်းပိုက်ယူခဲ့တယ်ဆိုပြီးတော့ရုရှားကဝေးဌာနပြောခဲ့ရသူကတနင်္ဂနွေနေ့ကထုတ်ပြန်ပါတယ်အသေးစိတ်တွေကိုတော့ပြောဆိုတာမရှိသေးပါဘူးရုရှားတပ်တွေဟာလွန်ခဲ့တဲ့24နာရီအတွင်းမှာဒီပင်လယ်နဲ့အပေါ်မှာဖျက်ပြန်နေတဲ့ယူကရိန်းအဝေးဒိန်း drone 22စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းပိုင်နဲ့အတွင်းမှာလည်းနောက်ထပ်10စင်းကိုရုရှားတပ်ကဖျက်ချနိုင်ခဲ့တယ်ဆိုပြီးတော့ရုရှားပြောခဲ့ရသူကဆိုပါတယ်ဒီထုတ်ပြန်ချက်အပေါ်မှာတော့တိကျအတည်ပြုလို့မရသေးပါဘူးစီးရီးယားနိုင်ငံကိုပြန်လက်ခံဖို့ဆိုပြီးတော့ဒီအာရဗ်အဖွဲ့ချုပ်ကအခုတနင်္ဂနွေနေ့မှာသဘောတူဆုံးဖြတ်ပါတယ်။အာရဗ်အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်ကနေပြီးတော့စီးရီးယားကို7နှစ်ကြာရပ်ဆိုင်းထားတာဖြစ်ပြီးတော့အခုနောက်ဆုံးဒီဆုံးဖြတ်ချက်တော့ဒီသောက်တွင်းမှာပေကံဖြစ်နေတဲ့စီးရီးယားသမ္မတဘရှားအာဆတ်ကိုနေရာပြန်ပေးလိုက်တဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်လာနိုင်ပါလိမ့်။ကာတာနိုင်ငံလိုမျိုးအာရဗ်အဖွဲ့ချုပ်တွင်ဩဇာကြီးတဲ့နိုင်ငံချို့ကတော့စီးရီးယားကိုပြန်လက်ခံဖို့ကန့်ကွက်ထားပြီးမယ်။အခုတနင်္ဂနွေနေ့အစည်းအဝေးမှာတော့သူရဲ့နိုင်ငံရဲ့ဝန်ကြီးကိုဆွလုတ်ခဲ့တာမျိုးမရှိပါဘူး။နောက်တစ်ခုကတော့အမေရိကန်ပြည်ထောင်စုမှာဖရက်ဆူယားကချေယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်တူးပြီးသဘောတူညီချက်မရဘူးဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာစီးပွားရေးအတွက်စီးပွားရေးနဲ့ဘဏ္ဍာရေးဆိုင်ရာကတ်စိုးကြီးတရကြုံရနိုင်တယ်ဆိုပြီးတော့အမေရိကန်နိုင်ငံဘဏ္ဍာရေးဝန်ကြီးကသတိပေးထားတာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းချင်းချုပ်ကိုကိုသားညူကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းအောင်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာတွေကတော့ Darius Spin နဲ့ Zeynep Abdulrahman တို့ဖြစ်ပါလေ။ VOA ရဲ့ American တန်ရဲ့မနက်6နာရီကနေ9နာရီထိအစည်းအဝေးကိုလိုက်တိုမီတာ24 40 51နဲ့လိုက်လမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းရှင်းကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်တန်းပါ။
This program has come to you from the Voice of America, Washington.